Welcome to the Voice of America in Burmese.
မင်္ဂလာကြပါသောတာရှင်များရှင် View American တက္ကသိုလ်2022ခုနှစ်ဇွန်လ12ရက်နေ့အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Meter 32နဲ့58တို့အပြင် Line Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညမှာအစီအစဉ်မူဖြစ်ကျွန်မအလင်မာကတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာညချမ်းပါရှင်ကျမအင်ဂျင်နိုင်ပါသတင်းတွေကိုဥတည်မောင်တန်းနဲ့အတူပြောပြမှာပါမြန်မာစစ်ကောင်းဆောင်ဟာရုရှားကိုပုတ်ကိုရေးခီးစဉ်ဖြစ်ဒီကနေ့ရောက်ရှိသွားပါပြီမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုအနေနဲ့ဆွဲချက်တင်သင့်မတင်သင့် ICJ နိုင်ငံတကာတရားရုံးကဆုံးဖြတ်တော်မှာပါဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့တင်းလာနေတော့ကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုအမြင့်မဲ့စီးရင်ထည့်သွင်းလိုက်ပါတယ
်ဒူးလုံးနဲ့ဟာတွေကတော့တင်းနဲ့ကန်ပြုကချီမှာဖြစ်ပေါ်တဲ့နေရာမှာတော့တော်တော်များဖြစ်နေတဲ့ကလေးတွေတက်ပြက်ကြတဲ့ကိစ္စတင်းရအတမဖန်စီခေါ်ဆောင်ခံရတဲ့ကိစ္စတွေအင်းပန်းနေစေတဲ့ကိစ္စတွေတော်များဖြစ်ပေါ်နေပေါ့နော
်ကလေးတွေငယ်အခွင့်အရေးလှုပ်ရှားသူရှင်တွေတူပြောသွားတာပါဒီအကြောင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူမြန်မာနိုင်ငံဆိုင်ရာ EU တာဝန်ကြီးကိုပြန်ခေါ်ဖို့အလို့သမားအဖွဲ့တွေတောင်းဆိုတာဒီကနေ့ရန်ကုန်မှာနေရာ3နေရာချက်မနဲ့ဘုံပေါက်ကွဲတာအပအဝင်ဖမ်းဆီးထားတဲ့မွတ်စလင်၈ဦးကိုအေးအေးပြန်လွှတ်ပေးတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာပါရှင်
စီကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒီကနေ့အင်ကာနေမှာရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိသွားပါပြီ။ဒီခီးစဉ်ဟာသူ့ရဲ့ပုဂ္ဂိုလ်ရေးခီးစဉ်သားဖြစ်ကြောင်းရန်ကုန်ရုရှားတန်ယုံက Interfax သတင်းဌာနကိုပြောကြားခဲ့တယ်လို့ AFP သတင်းမှဖော်ပြထားပါတယ်။ဒါအပြင်ခီးစဉ်အတွင်းမြမယဉ်ကျေးမှုစင်တာဖွင့်ပွဲမှာပါဝင်ဖို့စီစဉ်ထားတယ်လို့လည်းဆိုပါတယ်။ရုရှားနိုင်ငံပိုင်မီဒီယာရဲ့ထုတ်ပြန်ချက်အရမြန်မာစစ်တပ်အကြီးအကဲဟာမော်စကိုမှာရှိတဲ့အာကာသနဲ့နျူကလ িয়ার အေဂျင်စီကအရာရှိတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။2022ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်လို့နိုင်ငံတကာတန်ယုံတချို့ကမြန်မာနဲ့တန်တမန်ဆက်ဆက်ရေးအဆင့်တွေရှော့ချနေချိန်မှာပဲအာဏာသိမ်းစစ်ကောင်းဆောင်ရဲ့ဒီဒုတိယအကြိမ်မြောက်ရုရှားခီးစဉ်ဖြစ်လာတာပါ2022ခုနှစ်ဇွန်လကရုရှားနိုင်ငံမှာကျင်းပခဲ့တဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပါတယ်အိန္ဒိချင်းထိုင်းနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကုံကရောက်ရှိလာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့တွေ့ဆုံချိန်မှာအာဏာသိမ်းစစ်ကောင်စီကိုနိုင်ငံတကာမှာဆက်လက်ဖိအားပေးသွားမှာဖြစ်တယ်လို့ကတိပြုပြောဆိုထားပါတယ်
ရိုဟင်ဂျာတွေပေါ်လူမျိုးသုံးတပ်ဖြတ်တယ်ဆိုပြီးကမ္ဘာနိုင်ငံကဆွဲဆိုခဲ့တဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ကန့်ကွက်ချက်ကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ ကဇူလိုင်22ရက်နေ့မှာအဆုံးဖြတ်ပေးမှာဖြစ်ကြောင်းမနေ့က ICJ ကသတင်းထုတ်ပြန်လိုက်ပါတယ်စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုက်ဦးဆောင်ပြီးတက်ရောက်မယ်လို့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
ဒီလိုအတိုင်းကျွန်တော်ဦးဆောင်ခဲ့တဲ့ဝန်ကြီးနှစ်ပါးဖြစ်တဲ့ဦးကိုကိုလိုက်ရဲ့ဒေါက်တာပေသာဦးရဲ့သွားရောက်ဆက်ရောက်ပြီးနားထောင်ပါမယ်။ဇမ်ဘီယာနိုင်ငံနဲ့ကဆက်ရိုက်နေတာပြန်မဟုတ်ဘူး။နိနာပြည်နဲ့မဟုတ်ဘူး။ကျွန်တော်ကဒီဟာနဲ့ပတ်သက်ပြီးကြောင်းစီပိုင်ခွင့်မရှိဘူးဆိုတဲ့ဟာကိုကျွန်တော်ကဥပဒေကြောင်းရတာဆရာရုံးမှာသူကသင်ကြားလိုက်တာရှိပါတယ်။အဲခုနကတော့တရားစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့ဟာပေါ်မှာတက်နေတယ်။ဒုတိယချက်ကတော့ ICJ နိုင်ငံတကာဥပဒေကြီးမှာသူဒီအဓိကဟောနော်ဆုံးဖြတ်ပေးရတဲ့အဖွဲ့ကြီးဖြစ်တယ်အဲ့ဒီပေါ်မှာတလို့အနေနဲ့ဒီ ICJ အနေနဲ့လည်းဒီနိုင်ငံတကာဥပဒေရေးစီရင်ရုံးတွေပေါ်မှာဟာလိုက်လာပြီးတော့ကြာဆုံးဖြတ်သွားမယ်လို့ပဲကျွန်တော်ပြောနေပါတယ
်ဇူလိုင်လ22ရက်တောက်ချာနေ့နေ့လဲ3နာရီအချိန်မှာတရားရုံးရဲ့ဆုံးဖြတ်ချက်ကိုတရားရုံးဥက္ကဋ္ဌတရားသူကြီးဂျုံဒေါ်နော်ရှူကဖတ်ကြားมาဖြစ်ပြီးတရားရုံးအဖွဲ့တရားသူကြီးတွေနဲ့တရားရင်ဆိုင်နေရတဲ့တိုင်းပြည်တွေကကိုယ်စားလှယ်တွေသာတရားရုံးမှာလူကိုယ်တိုင်ရှိကြမှာဖြစ်ပါတယ်မီဒီယာနဲ့အများပြည်သူကအွန်လိုင်းကနေကြည့်ရှုနိုင်တယ်လို့ ICJ ကထုတ်ပြန်ချက်မှာပြောပါတယ်။ရိုဟင်ဂျာတွေပေါ်ဆက်ဆံပြုမူတာတွေဟာမြန်မာနိုင်ငံကပါဝင်လက်မှတ်ရေးထိုးထားတဲ့လူမျိုးသုံးတပ်ဖြတ်မှုတာစီရေးဆိုင်ရာနိုင်ငံကစာချုပ်ကိုမြန်မာကချိုးဖောက်ခဲ့တာဖြစ်ပြီးဂိုင်းဘီယာက ICJ အပြည်ပြည်ဆိုင်ရာတရားရုံးကိုဥတိုက်လျှောက်ထားဆွဲဆိုခဲ့တာပါ။လူမျိုးသုံးတပ်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာမြန်မာဘက်ကချွင်းချက်ထားပြီးလက်မှတ်ထိုးခဲ့တဲ့အပြင် ကမ္ဘာနိုင်ငံရဲ့မြန်မာကြားမှာတိုက်ရိုက်အငင်းပွားတာမရှိတဲ့အတွက်ခုလိုဆွဲဆိုတာကအကျုံးဝင်မှုလို့မြန်မာနိုင်ငံကကောက်ွက်ခဲ့တာဖြစ်ပါတယ်ဒီကောက်ွက်ချက်ပေါ်ICJ ကဆုံးဖြတ်ပေးမှာပါ
အသက်62နှစ်အရွယ်တင်ရှားတဲ့စာပေနဲ့ကပြားဆရာမောင်တာနူးဟာရန်ကုန်မြို့SCC ဆေးရုံမှာဒီကနေ့ဝါဆိုလပြည့်နေ့ညနေ6နာရီကျော်မှာကွယ်လွန်သွားတယ်လို့ဆရာဦးတာနူးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်ဆရာမောင်တာနူးဟာ တင်းရှူပင်ရိတ်စာအုပ်နဲ့မော်ဒန်စာပေကိုမြန်မာစာပေလောကမှာမိတ်ဆက်ပေးခဲ့သူဖြစ်ထင်ရှားသလိုသူ့ရဲ့ကာလီနတ်သမီးတို့တန်းချင်းဆိုတဲ့ကြပြားဟာလည်းအဲ့ဒီအချိန်ကာလလက်ဝဲဝါရီတွေကြားမှာအတော်လေးကြက်ရိုက်ထင်ရှားခဲ့ပါတယ် တောင်တရုတ်ပင်လယ်ပိုင်နဲ့ပတ်သက်လို့2016ခုံတမာတိစီရင်ဆုံးဖြတ်ချက်ကိုလိုက်နာဖို့တရုတ်နိုင်ငံကိုအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကထပ်မံတောင်းဆိုလိုက်ပါတယ်။ဒါအပြင်အငင်းပွားရေပိုင်နဲ့အတွင်းမဟာမိတ်ဖိလစ်ပိုင်ရဲ့တပ်ဖွဲ့တွေရေရင်တွေဒါမှမဟုတ်လေရင်တွေတိုက်ခိုက်ခံရမယ်ဆိုရင်စာချုပ်အရအမေရိကန်အစိုးရကကာကွယ်ပေးဖို့တာဝန်ရှိတယ်လို့လည်းတရုတ်ကသတိပ ြင်ဆိုင်ရာ2016ခုနှစ်ဆုံးဖြတ်ချက်6နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ဝင်းကြီးဘလင်ကင်ရဲ့အကြေညာချက်ထပ်လာတာဖြစ်ပါတယ်ရှင
်တက်စီစီချဖို့ OPEC ကရေနံထုတ်လုပ်တင်ဖို့တဲ့အဖွဲ့ဝင်နိုင်ငံများကရေနံပုံမထုတ်လုပ်လာအောင်အမေရိကန်သမ္မတဘိုင်ဒန်ကဒီပတ်ဆော်ဒီအာရေဗျခေါင်းဆောင်တွေနဲ့တွေ့တဲ့အခါတိုက်တွန်းမှုရှိတယ်လို့အင်ဂျီရောအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆိုလီဗန်ကတနင်္လာနေ့ကပြောလိုက်ပါတယ်အမေရိကန်သမ္မတဘိုင်ဒန်အရှိလေပိုင်းဒေသကိုအမေရိကန်စံတော်ချုပ်အင်ဂါနေ့ညမှာခရီးထွက်မှာဖြစ်ပြီးအစ္စရေးနောက်ဖက်ကမ်းနဲ့ဆော်ဒီအာရေဗျတို့ကိုတွားရောက်မှာဖြစ်ပါတယ်တက်စီဈေးတွေတက်လာတာနဲ့အတူသမ္မတဘိုင်ဒန်ပေါ်ထောက်ခံမှုကဒုဒုအမြင့်စစ်တမ်းတွေမှာကျဆင်းလာတဲ့အချိန်မှာဒီခီးစဉ်ကဖြစ်လာတာပါကမ္ဘာစီးပွားရေးနဲ့အမေရိကန်စားသုံးသူတွေကိုကာကွယ်ဖို့ကမ္ဘာဈေးကွက်မှာရင်းနှံအယောင်လုံးလုံးလောက်လောက်ရှိဖို့လိုအပ်တာကိုကျွန်တော်တို့ယုံကြည်တဲ့အကြောင်းပြောမှာပါလို့မစ္စတာဆူလီဗန်ကပြောပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905ကနေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညချမ်း VOA မြန်မာပိုင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ပြီးခဲ့တဲ့နှစ် January 6ရက် American လွှတ်တော်စီးနင်းမှုကိုစုံစမ်းစစ်ဆေးနေတဲ့ကော်မတီကဒီကနေ့အင်္ဂါနေ့ကြားနာပွဲဆက်လက်ကျင်းပဖို့ရှိပါတယ်။ဂျိုးဘိုက်တန်အနိုင်ရခဲ့တဲ့2020ပြည့်ရွေးကောက်ပွဲရလက်လွှတ်တော်ကအတည်ပြုတာကိုဟန်တားဖို့ကြိုးစားပြီးဝင်ရောက်စီးနင်းခဲ့တဲ့လက်ရာအစွန်းရောက်အဖွဲ့တွေနဲ့ဆက်နွယ်ပတ်သက်တာတွေကိုကြားနာဖို့ပြင်ဆင်ထားပါတယ်။လွှတ်တော်ကော်မတီအနေနဲ့ Oath Keepers လို့ခေါ်တဲ့အစိုးရဆန့်ကျင်ရေးပြည်သူ့စစ်အဖွဲ့ဝင်တအုပ်ဖြစ်တဲ့ Jason Van Tiedenhoff ရဲ့ထွက်ဆိုချက်တွေနဲ့အတူ Proud Boys လို့ခေါ်တဲ့Passive Wardy လက်သစ်အဖွဲ့ရဲ့ပါဝင်မှုအခမ်းကဏ္ဍကိုအာယုံဆိုင်ကြားနာမယ်လို့မျှော်လင့်ရပါတယ်။အရင်သမ္မတ Donald Trump လက်ထက်အင်ဖြူရောအကြံပေး Pat Cipollone ရဲ့တကပိတ်တက်တည်ထွက်ဆိုကြွတီတဲ့ကတချို့ဒစိမ့်ပိုင်းကိုလည်းအင်္ဂါနေ့ကြားနာပွဲမှာကော်မတီကထုတ်ပြန်နိုင်ပါတယ်။ဆန္ဒပြသူတွေလွှတ်တော်ဘက်မသွားအောင်တားပေးဖို့ Trump ရဲ့သမီး Ivanka နဲ့ကိုရီးအရာရှိတွေတိုက်တွန်းမေတ္တာရက်ခံခဲ့ပေမဲ့ထရမ့်က3နာရီလောက်ကြာတဲ့အထိလက်မခံဘဲအင်ဖြူရောရုပ်မြင်သံကြားကနေကြည့်နေခဲ့တယ်လို့ Pat Cipollone ရဲ့ပြောဆိုချက်မှာဖော်ပြထားပါတယ
်။ရာထူးကနှုတ်ထွက်ဖို့ကြေညာထားတဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson နေရာကိုအစားထုတ်မဲ့ဝန်ကြီးချုပ်အသစ်ကိုလာမယ့် September 5ရက်နေ့ကြေညာဖို့ရှိပါတယ်။အခုထိတော့ Conservative Party ခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်နေရာဆက်ခံရေးစီရင်သွင်းထားတဲ့ကိုစလဲလောင်းက12ဦးထိရှိနေပါတယ်။ပါတီတွင်လွှတ်တော်အမတ်တွေနဲ့အစိုးရအဖွဲ့ဝင်တွေရဲ့ဆန့်ကျင်ပုံကံမှုတွေအရှုပ်ထွေးတွေစက်တက်ရင်ဆိုင်ခဲ့ပြီးနောက်မှာဝန်ကြီးချုပ် Boris Johnson နှုတ်ထွက်မယ်ဆိုပြီးကြေညာခဲ့တာပါမနက်ဖြန်ပုံတူးနဲ့ပထမအကြော့ပြိုင်ကြရာမှာလွှတ်တော်အမတ်358ယောက်ထဲကအနည်းဆုံး20အဆိုပြုတင်သွင်းဖို့လိုမှာဖြစ်ပြီးထောက်ခံမဲ့30ထက်နည်းတဲ့သူတွေကိုကြာတာပြိုင်နဲ့နောက်တစ်ချိန်မဲပေးရွေးချယ်ဖို့စီရင်မှာထက်သွင်းတော့မှာမဟုတ်ပါဘူးအခွန်ဖြတ်တော့မှုပြဿနာကပြိုင်ဆိုင်ရာမှာအဓိကကြာတနာပြဿနာဖြစ်လာတယ်လို့ဝင်ကြီးချုပ်နေရာရှင်ပြိုင်မဲ့သူအလုံးနီးပါးကတော့စီးပွားရေးနဲ့ပုဂ္ဂလိကအခွန်တွေဖြတ်တောက်မယ်ဆိုတာကိုဂရီပေးပြောဆိုထောက်ခံမှုရဖို့စ조사နေကြပါတယ်။ Boris Johnson ကတော့တူးကိုထောက်ခံဖို့ညှင်းဆိုထားပါတယ်
။ ကွယ်လွန်သူဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေရဲ့ရုပ်အလောင်းကိုဒီကနေ့ဖျားเจ้าကနေဇာပနာအခန်းကျင်းပမဲ့နာယေခမ်းမထိတဲဆောင်နဲ့လမ်းတလျှောက်ထောင်ထဲချီတဲ့ပြည်သူတွေနောက်ဆုံးဂါရဝပြုနှုတ်ဆက်ကြပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကနိုင်ငံအနောက်ပိုင်းနာရစီရင်စုမဲဆွယ်စီယုံပွဲတစ်ခုမှာဝန်ကြီးချုပ်ဟောင်းအာဘေလှုပ်ကြံတက်ဖြတ်ခံခဲ့ရတာပါဒီကနေ့ဇာပနာကျင်းပမဲ့တိုချိုမြို့လယ်နာယေခမ်းမနေရာကိုဝင်ကြီးချုပ်ဟောင်းအာဘေရုပ်အလောင်းတည်ဆောင်လာတဲ့ကားကသူ့ရဲ့ Liberal Democratic Party ရုံးချုပ်အပါအဝင်ဝင်ကြီးချုပ်ရုံးပါလီမန်အဆောက်အုံနဲ့ဝင်ကြီးချုပ်ဟောင်းအာဘေဘဝတလျှောက်နိုင်ငံရေးအရာအရေးပါတဲ့နေရာတွေကိုပတ်ပြီးမောင်းနှင်တည်ဆောင်ခဲ့တာပါဇာပနာအခမ်းကခန်းနောက်ကိုတော့မိသားစုတွေနဲ့ရင်းနှီးတဲ့မိတ်ဆွေတွေပဲတက်ရောက်ဖို့ကန့်သက်ထားပါတယ်ကွယ်လွန်ချိန်မှာအသက်68နှစ်ရှိပြီဖြစ်တဲ့ဝင်ကြီးချုပ်ဟောင်းအာဘေဟာသူ့ရဲ့နိုင်ငံရေးသမားဖခင်ကွယ်လွန်ပြီးတဲ့နောက်1993ခုနှစ်မှာလွတ်တော်အမတ်ဖြစ်နေနိုင်ငံရေးလောကထဲကိုစတင်ဝင်ရောက်ခဲ့ပြီးဂျပန်နိုင်ငံဝင်ကြီးချုပ်အဖြစ်2012ကနေ2020ပြည့်အထိတာဝန်ထမ်းဆောင်ခဲ့ပါတယ်ရှင
်ကိုဗစ်ရောဂါစတင်ဖြစ်ခဲ့တဲ့တရုတ်နိုင်ငံဝူဟာမြို့မှာဝါရောဂါတယောက်ဖြစ်ပွားခဲ့တယ်လို့ဝူဟာအန်နာဘိုင်တွေကတနင်္လာနေ့ကအတည်ပြုပြောကြားလိုက်ပါတယ်ဘွဲ့လုံးကျောင်းသားတယောက်ကိုဝမ်ရောက်ကနဲ့ဂျွန်လိုက်တာ၈ရက်ကဖျားအန်ဝင်းလျှော့တဲ့အတွက်ဆေးရုံတင်ခဲ့ကြောင်းဝမ်တက်ကလူကကြေညာခဲ့ပါတယ်။လူလာကျောင်းသားကိုပို့ပြီးအစ်မြင့်နဲ့ဆေးရုံတွေကိုနှစ်ခါပြောင်းရွှေ့ခဲ့ပြီးယခုအခါမှာတီးခြားထားကူးစပေးနေတယ်လို့တက်ကလူကဆိုပါတယ်။သူနဲ့သူနေအခန်းပေါ်တယောက်နဲ့ဆေးရုံမတက်မီညကညစာအထူးစားခဲ့တဲ့တယောက်ကိုလည်းတီးခြားခွဲထားစောင့်ကြည့်နေပါတယ်။အဆောင်နေကျောင်းသား150ကျော်နဲ့အဆောင်ဝန်ထမ်းနဲ့ဆိုင်ဖွင့်သူတွေကိုပါဝမ်ရောက်ကဆက်ရစစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းပြောပါတယ်။ဂျူလိုင်လ9ရက်ညနေကစပြီးလူနာကျောင်းသားနေခဲ့တဲ့အဆောင်ကိုရောသူလုံနေတဲ့ဓာခွဲခန်းကိုပါပိတ်ထားလိုက်တယ်လို့တိုက်သူကထုတ်ပြန်ပြောထားပါတယ်။ဂျူလိုင်တရနေ့က10ရက်အတွင်းအခြားဝင်းပြက်ဝင်းလျှောသူ19ယောက်ဟာတိုက်သူစေယုံကိုတက်ရောက်ခဲ့ကြပြီးသူတို့မှာတော့ဝမ်ယောဂါပုံကိုမတွေ့ခဲ့ဘူးလို့ပြောပါတယ်။ဝမ်ယောဂါဟာရေနဲ့အစားအစာကနေကူးစက်တာဖြစ်ပြီးယောဂါလက္ခဏာပေါ်ဖို့12နာရီကနေ9ရက်အထိကြာတဲ့ကြောင်း WHO ကပြောပါတယ်။
နောက်ဆုံးရသတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ရန်ကုန်ကသတင်းပေးပို့ချက်တစ်ခုဖြစ်တဲ့ကုလသမဂ္ဂရဲ့အမည်မဲ့စီးရင်မှာမြန်မာနိုင်ငံကိုထည့်သွင်းလိုက်တဲ့အကြောင်းဆက်ပြောပြပေးပါမယ်။လက်နက်ကိုင်ပဋိပက္ခတွေအတွင်းကလေးတငယ်တွေအရေးနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့အမည်မဲ့နာမည်ပြတ်စီးရင်မှာမြန်မာနိုင်ငံကိုပါထည့်သွင်းလိုက်ပါတယ်။မြန်မာနိုင်ငံအတွင်းကလေးတငယ်တွေဟာပဋိပက္ခတွေကြားတဲ့အခွင့်အရေးချိုးဖောက်ခံကြရပြီးစူးစူးဝဝပြုမှုဆက်ဆံခံနေရတယ်လို့ကုလအတွင်းရေးမှူးချုပ်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြခဲ့တာပါဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါရှင
်ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာနှစ်ပတ်လည်အစည်းအဝေးခန်းစာမှာမြန်မာစစ်တပ်ဟာကလေးတွေပေါ်ကိုလက်အင်ကချိုးရင်းအောင်ပြုလုပ်တာတပ်ဖြတ်တာအာဓမပြုကျင်တာတွေကိုကျူးလွန်တယ်လို့ဖော်ပြထားပါတယ်တနင်္လာနေ့တော့ထုတ်ပြန်လိုက်တဲ့ဒီစီရင်ခံစာထဲမှာမြန်မာနိုင်ငံကိုအမည်မဲနာမည်ပြတ်စီရင်ထဲမှာထည့်သွင်းထားပါတယ်မြန်မာပြည်အတွင်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာကလေးငယ်တော်တော်များများဟာအခွင့်အရေးချိုးဖောက်ခံရတဲ့အပြင်ဆိုးဆိုးဝါးဝါးပြုမှုဆက်ဆံတာတွေရှိနေတယ်လို့ကလေးသူငယ်အခွင့်အရေးလှုပ်ရှားသူရှင်းနေသူကဗီဒီယိုကိုပြောပါတယ်
ကျွန်တော်ကျူးလွန်တဲ့ဟာတွေကတော့ကျွန်တော်ဒီလက်နက်ကင်ပဋိပက္ခချင်းမှာဖြစ်ပွားတဲ့နေရာမှာတော့တော်တော်များဖြစ်နေတယ်ဗောနိဒီလိုကျူးလွန်ခံတာများတယ်ဗောနိကလေးတွေတက်ပြက်ကြတဲ့ကိစ္စရရှိတယ်နောက်တစ်ခုကတော့ဒီကလေးတွေကိုဒုသားချင်းစာနာမှုကူညီပေးဖို့ဆိုရဲအထောက်ပံ့ပေးဖို့ဆိုတာပါတယ်အဲ့ဒီထဲမှာအဲ့တော့ကျွန်တော်တို့ခေါ်တာတော့ဒီ state great violation ပေါ့နော်ကြီးလို့ချုပ်ဖောက်မှုထောက်ရပေါ့အဲ့ဒီမှာပါတဲ့ဒီဒုသားချင်းစာနာမှုကူညီပေးရတဲ့ပတ်သက်တဲ့ဟာမှာလည်းကလေးတွေကအဲ့ထောက်ပံ့နေမရောက်ဘူးတော်တော်များများကိုအဖြစ်တော့ခံရတဲ့ကိစ္စတွေပြီးတဲ့ခါကျရင်အသက်ခံရတဲ့ကိစ္စတွေအတင်းအဓမ္မဖန်ဆီးခေါ်ဆောင်ခံရတဲ့ကိစ္စတွေဒီညှဉ်းပန်းနှိမ့်ဆဲတဲ့ကိစ္စတွေတရီဟာကြီးကကျွန်တော်တို့အများဟိုဖြစ်ပွားနေပေါ့နော
်ကလေးငယ်တွေပေါ့အခွင့်အရေးချိုးဖောက်မှုအများဆုံးကျူးလွန်တာကစစ်ကောင်စီတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းပြောပါတယ်ဒါအပြင်အသက်မပြည့်တဲ့ကလေးတွေကိုတပ်သားအဖြစ်စုဆောင်းတဲ့အထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်အာဏာသိမ်းပြီးနောက်ဒေသအသီးသီးမှာဖွဲ့စည်းလာကြတဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေလည်းပါဝင်နေတယ်လို့ကလေးသူငယ်အခွင့်အရေးရှိနေရပြောပါတယ
်စကားစားပြီးကျူးလွန်တဲ့ဟာတွေကတပ်ဖြတ်တဲ့ကိစ္စတွေနဲ့ဆိုင်တဲ့ဟာတွေမတရားဖန်ဆီးတဲ့ကိစ္စအပြင်တစားခံဖန်ဆီးတဲ့ကိစ္စကလေးတွေကိုထောက်ထားမရှိဘဲနဲ့မတရားဖန်ဆီးတာပူဇော်ခြင်းဆန္ဒမှုကုညီမပေးနိုင်ဘူးကိစ္စအဲ့ဒီဟာမျိုးကြီးမှန်တယ်များဖိရုံတို့ကြောင်းတော့မှာစစ်သားတွေရှိလို့များတမ်းမကူကြောင်းနေတဲ့တိုက်တယ်တော့ဆင်းရုံလည်းပြစ်တယ်ပြည်တွင်းနေရာမှာသူကစခန်းမှာတားတယ်ဆိုတာမျိုးတွေကအများကြီးကျူးလွန်တာပေါ့နော်စကားစားပြီးအများဆုံးကျူးလွန်တာတော့တွေ့ရတယ် တခုထူးခြားတာဘာဖြစ်လဲဆိုတော့ဒီအခုပြိုင်ပွဲဝင်နေတဲ့နော်တချို့လက်နဲ့ကင်ထားတဲ့အဖွဲ့တွေမှာအသက်မပြည့်သေးတဲ့ကလေးတွေကဒီလက်နဲ့ကင်ထဲမှာပါနေတာကိုကျွန်တော်သိထားမိတယ်ဖြစ်နိုင်တော့အဲ့ဒါလက်နဲ့ကင်ထားတဲ့ညီပြည့်အဖွဲ့မဆိုကလေးတွေကိုစုဆောင်းလို့မရအောင်တက်သားအနေနဲ့စုဆောင်းလို့မရအောင်ပေါင်းခွင့်ပေးလို့မရအောင်ဘာဖြစ်လို့ဆိုတော့ကလေးတွေဘောသူဖြစ်စီမသူဖြစ်စီအဲ့ဒါကိုတော့ကျွန်တော်ကတားဆီးပေးရမှာဖြစ်တယ်ပေါ့နော
်မြန်မာနိုင်ငံတွင်းစစ်တပ်အာဏာသိမ်းမှုအပေါ်ကျောင်းသားလူငယ်တွေဦးဆောင်တဲ့ဆန္ဒပြမှုတွေဟာတနိုင်ငံလုံးမှာကြဲကြဲပြန့်ပြန့်ဖြစ်ခဲ့တာပါဒီဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်ဆန္ဒပြလူငယ်အတော်များများဟာလက်နက်ကင်အဖွဲ့အစည်းတွေထဲရောက်သွားကြပါတယ်။ဒီအခြေအနေမျိုးမှာကလေးသူငယ်တွေလက်နက်ကင်တပ်တွေထဲရှိနေတဲ့အပေါ်နှစ်ဖက်စလုံးကစောင့်စည်းလိုက်နာဖို့လိုမယ်လို့လည်းကလေးသူငယ်အခွင့်အရေးလှုပ်ရှားနေသူတို့ကလည်းမှတ်ချက်ပေးထားပါတယ်
။ဆိုတော့နှစ်ဖက်စလုံးမှာလည်းရှိနေပါတယ်။ဒါရီကနှစ်ဖက်ကလိုက်နာဖို့လိုမယ်လို့တော့ပြောခြင်းပါတယ်။ဟိုတကယ်တမ်းကျွန်တော်တို့မြေပြင်မှာ on ground တွေ့နေရတာတော့လေ policy maker တွေရောစိတ်ကိုယ်တော်တွေကတကယ်တမ်းလက်တွေ့မှာကြတော့ကလေးတွေရဲ့အခွင့်အရေးတွေအခွင့်အလမ်းတွေကို implementation လုပ်ပေးဖို့အပိုင်းမှာ on paper တွေအရပဲတွန်းနေကြတယ်လက်တွေ့ချီရောက်တဲ့အကောင်အထည်ပေါ်မှုတွေအားနည်းနေတာတော့လက်တွေ့ပါပဲ
လက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာကလေးငယ်တွေဟာသူတို့ရဲ့အခွင့်အရေးတွေချိုးဖောက်ခံနေရပြီးလူသားချင်းစာနာမှုအကူအညီတွေရနိုင်ဖို့ဟာလည်းအလန်းဝေးနေတယ်လို့ကုလအစီရင်ခံစာမှာဖော်ပြတာပါတယ်။ဆီယနာတင်ပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခအတွင်းမှာကလေးငယ်တွေတေဆုံးခဲ့တယ်လို့မတရားဖမ်းဆီးချုံနှောင်ခံရတာဒဇာကန်အဖြစ်ဖမ်းဆီးခံရတာတွေလည်းအများဆုံးကြုံတွေ့နေရတယ်လို့ကလေးအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။တဝဲခရိုင်လောင်းလုံမြို့နယ်ဝေဒီကျေးရွာမှာလည်းဇူလိုင်လ9ရက်ပြီးခဲ့တဲ့စနေနေ့တုန်းကစစ်ကောင်စီတည်င်းပေးလို့ဆွဆွဲခံရရသူကိုဝင်ရောက်ပစ်ခတ်တဲ့ဖြစ်စဉ်မှာအသက်9နှစ်အရွယ်တူမဖြစ်သူတနက်နဲ့အပြစ်ခံလို့တည်ဆုံခဲ့ရပါတယ်။ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကတော့ဒီပစ်ခတ်မှုမှာသူတို့အဖွဲ့ပါဝင်တယ်လို့ဝန်ခံထားပြီးတနက်နဲ့အပြစ်ခံတဲ့ကလေးငယ်ဟာစစ်ကောင်စီကြောင့်အချိန်မီကုသမှုမခံယူရလို့တည်ဆုံခဲ့တယ်လို့တုံ့ပြန်ထားပါတယ်။
ကုလသမဂ္ဂရဲ့အမည်မဲ့စီမံမြန်မာနိုင်ငံကိုပါထည့်သွင်းလိုက်တဲ့သတင်းကိုစံကျော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာဆိုင်ရာ EU တာမတ်ကြီးကိုပြန်ခေါ်ဖို့အလုံသမားအဖွဲ့တွေတောင်းဆိုတဲ့သတင်းပြောပြပေးချင်ပါတယ်မြန်မာနိုင်ငံဆိုင်ရာ EU ဥရောပတာမတ်ကတာမတ်ကြီးဟာမြန်မာစစ်ကောင်စီကိုတွေ့ဝိုက်တဲ့နည်းနဲ့ပံ့ပိုးကူညီနေတယ်ဆိုပြီးသူ့ကိုတာဝန်ကပြန်လည်ခေါ်ယူပေးဖို့မြန်မာအလုံသမားအဖွဲ့အစည်းတွေက EU ဥရောပတာမတ်ကိုတောင်းဆိုလိုက်ပါတယ် EU တာမတ်ကြီးဟာမြန်မာအလုံသမားတွေရဲ့ဆန္ဒနဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေရဲ့တောင်းဆိုချက်တွေကိုလစ်လျူပြုတယ်လို့လည်းမြန်မာအလို့သမားတွေကဆွဆွဲခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့တင်ကိုကိုငင်းချပြပြပေးပါမယ်ရှင
်။အထယ်ကျုပ်လုပ်ငန်းကနေအလို့ပြုတ်ပြီးနောက်မှာမိန်းကလေးငယ်တချို့ဟာပြည်တစားအဖြစ်အသက်မွေးနေရတယ်ဆိုတော့ EU ရုံးရဲ့ Facebook ပေါ်က2မိနစ်စာဗီဒီယိုဖိုင်ကြောင့်ပြည်တွင်းအလို့သမားအဖွဲ့အစည်းတွေကြားမှာအငင်းပွားစရာဖြစ်ခဲ့ပါတယ်။တာဝန်သိတာဝန်ယူမှုရှိပြီးပွင့်လင်းမြင်သာမှုကိုတန်ဖိုးထားတဲ့စီးပွားရေးလုပ်ငန်းများမြန်မာနိုင်ငံမှာရှိနေခြင်းကဒီလိုဆိုးကျိုးရလက်တွေကိုရောပါစေတယ်ဆိုတော့ EU ဘက်ကတင်ပြချက်ကိုမြန်မာအလို့သမားအဖွဲ့အစည်းတွေကရှုံချလိုက်တာပါတကယ်တော့တင်းတင်းလျောက်ပတ်တဲ့အလို့ခိုင်ဆိုတာဟာလွတ်လပ်စွာတင်းပင်ဖွဲ့စည်းခွင့်အပါအဝင်လုပ်ငန်းခွင်မှာအလို့သမားအခွင့်အရေးတွေရရှိဖို့အလို့ခိုင်အာမခံချက်ရှိဖို့နဲ့ကျန်းမာရေးနဲ့အန်ဒီအကင်းတဲ့လုပ်ငန်းခွင်ဖြစ်ဖို့လိုတယ်လို့အလို့သမားအဖွဲ့တွေကတုံ့ပြန်ပါတယ်မြန်မာနိုင်ငံတွင်းယာနဲ့ချီတဲ့အထည်ချုပ်လုပ်ငန်းတွေမှာဒီလိုအခွင့်အရေးတွေဆုံးရှုံးနေတယ်လို့အလုံသမားအဖွဲ့အစည်းတွေကထောက်ပြပါတယ်မြန်မာနိုင်ငံဆိုင်ရာ EU ရုံးဟာစစ်တပ်နဲ့အပေါင်းအပါစီးပွားရေးလုပ်ငန်းရှင်တွေကျူးလွန်ထားတဲ့လူအခွင့်အရေးအလုံသမားအခွင့်အရေးချိုးဖောက်မှုတွေကိုမျက်ကွယ်ပြုပြီးဥရောပနဲ့အနောက်နိုင်ငံတွေက fashion ကုန်အမတ်တစိုက်တွေဆက်ပြီးရင်းနှီးမြှုပ်နှံအောင်လှုံ့ဆော်နေတယ်လို့မြန်မာအလုံသမားရေးရာအဖွဲ့အစည်းတွေကပြောပါတယ် EU ရုံးအနေနဲ့မြန်မာပြည်သူတွေရဲ့အတန်ကိုကိုစားပြုတဲ့ဂျာကာလာအစိုးရ NUG အပါအဝင်နိုင်ငံတကာအသိအမှတ်ပြုအလို့သမားသမဂ္ဂအဖွဲ့ချုပ်တွေနဲ့တခြားမတူညီတဲ့အစုအဖွဲ့တွေကအတန်တွေကိုနားထောင်ဖို့လိုတယ်လို့အလို့သမားတပ်ပေါင်းစုမြန်မာလေးပါ Alliance ရဲ့ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ခိုင်စာအောင်က VOA ကိုပြောပါတယ
်ဒီအင်အားစုတွေအားလုံးကိုဂရုမစိုက်တဲ့နော်တန်အမတ်တယောက်ဟာမြန်မာပြည်ရဲ့ရုံးမှာထိုင်ဖို့မသင့်ပါဘူးဒါကြောင့်မလို့သူ့ကိုလက်ရှိတာဝန်ကနေပြန်လဲခေါ်ယူသင့်တယ်လို့ကျွန်တော်တို့လို့သမားအဖွဲ့စီတွေကတောင်းဆိုတာပါEU ရဲ့စီးပွားရေးဆိုင်ရာအကျိုးစီးပွားပေါ့အကျိုးစီးပွားရှိနေတယ်เนาะအဲ့ဒါကိုကျွန်တော်တို့ကသူတို့ကျင်းဝတ်နဲ့အညီလုပ်ဖို့အတွက်ကိုစီးကြက်ခဲ့ပါပြီပြီးခဲ့တဲ့နှစ်ကမလုပ်ခဲ့ပါဘူးသူတို့မလုပ်ခဲ့တဲ့အတွက်အခုသူမျိုးကျွန်တော်တို့ထွက်သွားဖို့ပြောတာဖြစ်တယ်နောက်တစ်ပိုင်းမှာလည်းဒီအလုပ်ကင်ခွင်လန်းတွေကအထက်ချုပ်လုပ်ငန်းတွေထွက်သွားမှာဆုံးရှုံးသွားမှာမဟုတ်ပါဘူးကျွန်တော်တို့ဆုံးရှုံးသွားပြီအခုလည်းဒီထက်ချုပ်လုပ်ငန်းမှာရှိတဲ့အလုပ်သမားတွေကအလုပ်ကင်အာမခံချက်လုံးဝမရှိပါဘူး မေသားလုံသမားဖြစ်ခန့်ခံရတယ်မေကွန်းမေးလို့မရဘူးပြန်ပြီးခိုင်းတာလှုပ်ကြွေးတာစာပြန်မပြောနဲ့နောက်နေ့မလာနဲ့ပြန်ပြောရင်အဲ့လိုမျိုးဖြစ်နေရအဲ့ဒါအလုတ်ကင်မဟုတ်ဘူးရှင
်အလုတ်သမားအဖွဲ့အစည်းတွေရဲ့အခုလိုကန့်ကွက်မှုနဲ့ပတ်သက်လို့မေးမြန်းနိုင်ဖို့မြန်မာနိုင်ငံက EU ရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်တုံ့ပြန်ချက်မရပါဘူးစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံတကာကုန်အမှတ်တရစိ20နဲ့စုဖွဲ့ထားတဲ့ Asian Collaboration Transformation ACT အဖွဲ့ကသူတို့ရဲ့မြုပ်နှံထားတာတွေကိုရန်နာတော့မယ်ဆိုပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကကြေညာခဲ့တာပါဒါပေမဲ့လည်းအဲ့ဒီအဖွဲ့တွေကနာမည်ကြီးကုန်အမှတ်တရစိတ်တချို့ဆိုရင်ပြည်တွင်းမှာလုပ်ငန်းလဲပတ်နေစေဖြစ်ပြီးပေါ်ပေါ်ထင်ထင်မလုပ်တော့တဲ့အတွက်အဲ့ဒီလုပ်ငန်းတွေမှာအလုတ္တမအခွင့်အရေးချိုးဖောက်ခံရတာတွေပိုများလာတယ်လို့သွေးစည်းညီညွတ်သောတမကများအဖွဲ့ချုပ် SDUM ဥက္ကဋ္ဌက VOA ကိုပြောပါတယ်
ကတိ ACD တော့ ACD ဆိုထပ်သွားပြီလို့ပြောတယ်။ဟိုတိုင်းမှာဆိုမှချုပ်နေရတယ်လေ။ပလန်မှာက ACD ထဲမှာပါတယ်။အဲ့တော့တကယ်ခပိုင်းဟိုဒီလူတွေကသိနေတာကအခုဒီစစ်တပ်ကအနာဂိမ်းနေတာပိုင်းမှာအာသူတို့ကဒီမှာရင်းနှီးနေတယ်မလို့မချုပ်ဘူးဒီ brand နဲ့နောက်ဆုတ်သွားတယ်။မဟုတ်ဘူးရှင့်။ပို့ပြီးအောင်ဆိုးနေ။ပို့ပို့ချက်ပေါ်ကျလို့တဲ့ခါကျတော့သူတို့တွေကရှင်းတိကျကြီးအပြေမှာမပေါ်နေဘူးလေ။ညာလုံးမှာ overtime ခေါ်တာလို့စမကားရှူခွဲတာလို့သူတို့လှုပ်ချင်တာကိုလှုပ်ဖို့တည်းစီဝါရိုက်တာလို့နော်။ဟိုစစ်တပ်ကငွေပေးပြီးတစ်ခက်နဲ့သူတို့အစီအပြောင်လုပ်တာလို့အဲ့ဒါမျိုးတွေကချိုးဖောက်မှုတွေအကြီးကြီးဖြစ်နေတာပေါ့
။အာနာသိမ့်ပြီးနောက်ပိုင်းမှာအလုတ္တမအဖွဲ့ချုပ်တွေအပါအဝင်အလုတ္တမသမဂ္ဂတွေကိုတရားမဝင်ကြောင်းစစ်ကောင်စီကကြေညာခဲ့ပြီးနောက်ပါတော့အလုတ္တမအခွင့်အရေးချိုးဖောက်ခံရမှုတွေပိုပြီးများခဲ့တာပါဒါတွေကိုအလုတ္တမတပ်ပေါင်းစုက EU မြန်မာရုံးကိုတိုက်ကြားခဲ့ဘူးတယ်လို့ပြောပါတယ်အပီပီဆိုင်ရာအလုတ္တမရေးရာအဖွဲ့ ILO ကတော့လွတ်လပ်စွာသင်းပင်းဖွဲ့စည်းခွင့်နဲ့အာဓမ္မလုံအားခိုင်းစေခံရတဲ့ပြည်တွင်းကအခြေအနေတွေကိုစုံစမ်းဖို့အတွက်2022ခုနှစ်မတ်လ25ရက်မှာကော်မရှင်တစ်ခုဖွဲ့စည်းတာဝန်ပေးခဲ့ပါတယ်ဥရောပသမဂ္ဂကမြန်မာနိုင်ငံကိုပေးထားတဲ့အထူးကုန်သွယ်ရေးအခွင့်အရေးကိုလည်းဆက်ပြီးမပေးဖို့အလုတ္တမအဖွဲ့တွေကတောင်းဆိုနေပါတယ်။အကြောင်းကတော့ဒီအခွင့်အရေးဟာလာရောက်ရင်းနှီးမြှုပ်နှံတဲ့ဆက်ယုံအလုတ်ယုံတွေကိုပဲပိုအကျိုးရှိစေပြီးအလုတ္တမအခွင့်အရေးမှာတော့ပိုပြီးကောင်းမွန်လာတာမရှိဘူးလို့သူတို့ကထောက်ပြထားပါတယ်ခင်ဗျာ။
ကုညဉျံပြပြပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ EU တမတ်ကြီးကိုပြန်ခေါ်ဖို့အလုတ္တမအဖွဲ့တွေတောင်းဆိုတဲ့အကြောင်းပါအခုတခါတော့ရန်ကုန်မြို့ကနေရာတချို့မှာဒီကနေ့ဘုံပေါက်ကွဲမှုတွေဖြစ်ခဲ့တဲ့တဲ့တင်ပြပြပေးမှာပါဒီကနေ့ဝါဆိုလာပြည်နယ်မှာရန်ကုန်မြို့ကမြေနီကုန်းတာမွေနဲ့လှိုင်းတရာတို့မှာဘုံပေါက်ကွဲမှုတွေရှိခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိပါတယ်ဘုံပေါက်ကွဲပြီးတဲ့နောက်အဲ့ဒီနေရာနဲ့နေရာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေကလမ်းတွေပိတ်ဆို့စစ်ဆေးခဲ့ပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့တဲ့မက်ခင်ဖြူတွေပြပြပေးမှာပါ
ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်မှာဒီကနေ့ညနေပိုင်းလောက်ကမြေနီကုန်းတရားအောင်စစ်ကောင်စီလုံခြုံရေးယူထားတဲ့နေရာအနီးပောက်ကွဲမှုဖြစ်ခဲ့တယ်လို့အဲ့ဒီနားမှာနေထိုင်သူတို့ကပြောပါတယ်။ဒီပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတာရှိတယ်လို့စစ်ကောင်စီတပ်ကလမ်းပိတ်ဆစ်ဆီးတာတွေရှိခဲ့တယ်လို့လည်းပြောပါတယ
်။3:15လောက်မြေနီကုန်းဘေးပွိုင်းတန်းမှာလုံခြုံရေးခရုတ်ချင်းနေရှိနေမလား။အဲ့နာမှာပေါ့ဗျ။ဟုတ်ကဲ့အတန်းကြီးပေါ့။3:00-4:00လောက်မှာပြောတာပဲ
။ပောက်ကွဲမှုကြောင့်ရွှေတဂုံဖျားကနေဖျားဘူးကြီးပြန်လာကြတယ်လို့ယူဆရတဲ့လူ၄ယောက်တန်ရာရခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့လို့ VOA အနေနဲ့ကတော့တိကျအတိမပြုနိုင်သေးပါဘူး။ညနေ၄နာရီဝန်းကျင်လောက်မှာလည်းမြေနီကုန်းပန်းချံတဲ့လုံခြုံရေးရဲတွေရှိနေတဲ့နေရာအနီးမှာပောက်ကွဲမှုတစ်ခုထပ်ပြီးတော့ဖြစ်ခဲ့ပေမဲ့အထိခိုက်တော့မရှိခဲ့ဘူးလို့အနီးဝန်းကျင်မှနေထိုင်သူတို့ကပြောပါရတယ်။ဒီနေ့ဝါဆိုလာပြည်နယ်ရွှေကုန်းကိုဖျားဖူးလာတဲ့သူတွေအများပြားရောက်တဲ့နေ့မှာပဲရန်ကုန်မြေနီကုန်းမှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးထိခိုက်မှုတချို့ရှိခဲ့တာပါ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြေနီကုန်းတရားဂုံတရားအောက်မှာဘုံပေါက်ကွဲတာတွေမကြာခဏရှိခဲ့ပြီးဒါနဲ့ဆိုရင်တော့လေးကျိန်ထက်မနည်းရှိသွားပြီလို့အဲ့ဒီနားမှာနေထိုင်သူတို့ကပြောပါတယ်။လှိုင်းသာယာမြို့နယ်အမှတ်2ရပ်ကွက်အုတ်ချုပ်ရေးမှုရုံမျက်နှာချင်းဆိုင်ကငါးလမ်းထိပ်ပန်းချံအနီးမှာလဲဒီကနေ့နေ့လယ်ပိုင်းတော့ကဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါသေးတယ်။ပေါက်ကွဲမှုကြောင့်2ဦးထိခိုက်ခဲ့ပြီးအဲ့ဒီထဲက2ဦးကိုတော့စစ်တပ်ကပလတ်စတစ်အစိမ်းရောင်စားနဲ့တဲပို့ပြီးလူနာတင်ကားနဲ့ခေါ်သွားတာကိုတွေ့ရတယ်လို့မျက်မြင်သူကပြောပါတယ်။
တော့ကျေတယ်နှစ်ယောက်လိုပဲတွေ့တယ်။နောက်သူတို့ကဖြစ်တဲ့ဟာကတော့နောက်လုံးလုံးကြီးရောက်လာပြီအဲဒီဟိုဟာတွေတင်သွားတယ်ပေါ့နော်ပလတ်စတစ်နဲ့ပလတ်စတစ်အစိမ်းနဲ့ပတ်ပြီးတော့အဲဒီလိုအန်ဒီလာကားပေါ်တင်သွားတာတွေ့လိုက်နန်းနေပြီးတော့အကုန်လုံးလုံးကြီးစောင့်ပြီးတော့စစ်စစ်လေးလုပ်နေတယ်ပေါ့လေ
တာမွေမျိုးနဲ့ပညာတလလမ်းပေါ်မှာလဲနေ့လယ်12နာရီဝန်းကျင်ကဘုံတွေ့တာကြောင့်လမ်းတွေကိုပိတ်ပြီးစစ်ကောင်စီတပ်တွေကအဲဒီလမ်းပေါ်မှာပဲဖောက်ခွဲခဲ့တယ်လို့အနီးဝန်းကျင်မှနေထိုင်သူတွေကပြောပါတယ်ဒီကနေ့ရန်ကုန်မှာဖြစ်တဲ့ပောက်ကွဲမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာမြို့နယ်တွေရဲ့ရဲစခန်းတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့လည်းဆက်သွယ်လို့မရပါဘူး။ပောက်ကွဲမှုတွေကိုဘယ်အဖွဲ့အစည်းကလုပ်တယ်လဲဆိုတာကိုလည်းအတိအကျမသိရသေးပါဘူးရှင်။
ရန်ကုန်မြို့နေရာတချို့မှာပုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တဲ့တဲ့မက်ခင်ဖြူတွေပြပြပေးခဲ့တာပါ။ဒေါ်လာရှင်တွေအနေနဲ့ view ရေမြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@viewnews.com ကိုပေးပို့နိုင်တယ်လို့ view ရေမြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင်လဲဆက်သွယ်နိုင်ပါတယ်။အခုဆက်ပြီးတော့ဖန်ဆီးထားတဲ့မွတ်စလင်ရှစ်ဦးကို AA ပြန်လွှတ်ပေးတဲ့တဲ့ဆက်ပြီးတော့ပြပြပေးမှာပါ။ရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်တွင်ဖမ်းဆီးထိန်းသိမ်းခဲ့တဲ့မွတ်စလင်အမျိုးသား၈ဦးကိုရခိုင်တပ်တော် AA ကပြန်လွှတ်ပေးတာကရခိုင်မွတ်စလင်ကြားချစ်ကြည်ရင်းနှီးမှုရှိအောင်လှုံ့ဆော်ခြင်းဖြစ်တယ်လို့ AA ပြောခွင့်ရကပြောပါရယ်မွတ်စလင်တက်ကြွလှုပ်ရှားသူတွေဘက်ကဒီလောက်ရက်ကိုကြိုးဆိုလိုက်တယ်လို့လေးလာသူတွေကတော့ဒေသရင်းလူမှုတဟဇာတာဖြစ်လာစေဖို့ AA ရဲ့ကြိုးပမ်းမှုဖြစ်တယ်လို့ပြောကြပါရယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမတ်စုမပြောပြပေးမှာပါရှင်
ဇူလိုင်လ10ရက်နေ့မှာကြာရောက်တဲ့အစ္စလမ်ဘာသာရေးပွဲတော်အစ်နေ့မတိုင်ခင်မှာရခိုင်မွတ်စလင်ချစ်ကြည်အနေနဲ့အေအေကနေအခုလိုပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့အေအေပြောခွင့်ရခိုင်သူခါက VOA ကိုပြောပါတယ
်အခုလိုမျိုးဒီမွတ်စလင်ဘာသာဝင်တွေရဲ့ဒီဟိုဘာသာရေးရာအခါကြီးနေ့ရက်တွေမှာဟိုသူတို့မိသားစုတွေနဲ့ဟိုပျော်ပျော်ရွှင်ရွှင်ပြန်ပြီးတော့ဒါဆုံစည်းနိုင်ဖို့အတွက်ကျွန်တော်တို့ဟိုရည်ရွယ်ပြီးတော့လှုပ်ပေးတာဖြစ်ပါတယ်ဟိုနောက်တစ်ချက်ကတော့ဒီရခိုင်နဲ့မွတ်စလင်တွေကြားမှာတော့ချစ်ကြည်ရင်းနှီးမှုပေါ်ပြီးတော့ဒါခိုင်မာလာစေဖို့အတွက်လည်းပဲကျွန်တော်တို့ရည်ရွယ်တာဖြစ်ပါတယ်ဗျ။ဟောသူတို့ကတော့ဒီဗုဒ္ဓအောင်မျိုးနေသေးတာဗျ။ဆိုတော့အဲ့ဒီမှာဒီသူတို့ကဒီတချို့ဆိုလို့ရှိရင်မွေးရေးစစ်ဝါဒီရောင်းဝယ်မှုနဲ့ဟိုဖမ်းဆီးထိန်းသိမ်းထားတဲ့သူတွေပါတယ်။နောက်တချို့ကလည်းပဲဒီလူသတ်မှုမှာပူပေါင်းကြံစည်တဲ့သူတွေပါတယ်
။အဲ့ဒီမျိုးသားတွေဟာရခိုင်ပြည်နယ်ဗုဒ္ဓတော်မျိုးနဲ့ဖျားပြင်းအောက်ဘရွာဖုံညိုလိပ်ရွာရေချမ်းပြင်းရွာတို့ကဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအေအေကအစ္စလမ်ဘာသာရေးပွဲတော်အင်းနေအတွက်ဆိုပြီးမွတ်စလင်ရွာပေါင်း22ရွာကအမျိုးသားအမျိုးသမီး450အတွက်ကိုလည်းအဝတ်ထည်တွေလှူဒန်းခဲ့တယ်လို့ခိုင်သူခါကပြောပါတယ်။အခုဖမ်းဆီးခံထားရတဲ့သူတွေကိုဘယ်တော့မှဖမ်းဆီးခဲ့တယ်လဲဆိုတာကိုတော့အေအေဘက်ကမပြောပါဘူး။ဒါ့အပြင်အခုလိုမျိုးဖမ်းဆီးထိန်းသိမ်းထားတဲ့မွတ်စလင်အရေအတွက်ဘလောက်ရှိတယ်ဆိုတာကိုလည်းမပြောပါဘူး။တဖက်မွတ်စလင်အတိုင်းဝိုင်းဘက်ကတော့အခုလိုအေအေကလွှတ်ပေးလိုက်တာကိုကောင်းတဲ့လုပ်ရက်တစ်ခုဖြစ်တဲ့ဆိုပြီးကြိုဆိုကြပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့အရေးနဲ့ပတ်သက်လို့လှုံ့ဆော်နေတဲ့အစ္စလမ်ဘာသာဝင်တက်ကြွလှုံ့ဆော်သူတူကတော့အခုလိုအေအေရဲ့လှုံ့ဆော်ချက်တွေကရခိုင်ပြည်သူတွေပေါ်တက်ရောက်မှုကြီးတာမို့ဒီလုပ်ရက်ကရခိုင်ဒေသထဲမှာရှိတဲ့ရခိုင်နဲ့မွတ်စလင်တို့ကြားအမြင်ယူဆမှုတွေမှာတက်ရောက်မှုရှိတယ်လို့သုံးသပ်ပါတယ်
။ဒီနှစ်ဖက်ပြန်လေတင်းငယ်ရေးနောက်ပြီးတော့ဒီတဟာရာဖြည့်ရတဲ့ဘောနော်အလုပ်တွေလုပ်ထိုက်တဲ့ဥစ္စာဖြစ်ပါတယ်။ဒါနဲ့တစ်ချက်တင်ကတော့ကျွန်တော်စဉ်းစားရမှာကဒီ ULAA ကတော့နော်နောက်ထပ်လေးဒီအများကြီး transit ဆရာရှိတယ်။ဒါမှအကြောင်းပြချက်မရှိဘူးဘောနော်။ဟိုမြင်းပြကပုတိတောင်ကအဲ့လိုဖန်ထားတာရှိတယ်ဘောလေ
။တဖက်မွတ်စလင်အတိုင်းဝိုင်းဘက်ကလည်းအေအေဘက်ကဖန်စီထိန်းသိမ်းထားတဲ့အရေးအတွက်ဘလောက်ရှိတယ်ဆိုတာကိုလက်ရှိမှာစည်ရင်းကောက်ယူနိုင်မှုပြင်ဆင်နေစေဖြစ်တာမို့သူတို့အနေနဲ့ဖန်စီခံစည်ရင်းကိုတိတိကျကျပြောဆိုဖို့ခက်ခဲနေစေဖြစ်ပါတယ်။အေဘက်ကရခိုင်ဒေသတွင်နေထိုင်သူတို့အကြားလူမှုတဟဇာတဖြစ်ရေးကိုအခုနောက်ပိုင်းမှာဥတီလှုံ့ဆော်လာတာလို့လေလာသူတွေကယူဆပါတယ်။ရခိုင်ဒေသတွင်လူမှုတဟဇာတဖြစ်မှုဟာနိုင်ငံရေးအပေါ်မှာပါတက်ရောက်မှုရှိတယ်လို့ရခိုင်အရေးတက်ကြွလှုံ့ဆော်သူတူကပြောပါတယ်။
ကျွန်တော်တို့မူဆိုရင်လည်းရခိုင်ကြားမှာတော်တော်လေးကိုဆူဆူရောဖြစ်ခဲ့ကြတယ်ပေါ့။ဟိုတရောင်းနဲ့တရောင်းတနည်းဟိုတစ်ခွေနဲ့တစ်ခွေကြားမှာကျွန်တော်မျက်နှာချင်းဆိုင်ပြုတ်စကားပြောလို့တောင်မှမရခဲ့ဘူးအခင်တင်းကြီးကိုကျွန်တော်တို့ရောက်ခဲ့ကြတယ်ပေါ့။လုံးဝဒီအချင်းညမှာကဘာဖြစ်ဖြစ်ကျွန်တော်တို့ကအတူတူစကားပြောလာနိုင်တယ်အပြန်အလှန်ဟိုပြောဆိုလာနိုင်တယ်ဆိုကြတဲ့ကလူမှုရေးရာတော်တော်လေးကိုကျွန်တော်တို့အတူသဘောဆောင်ပြီးလူမှုရေးကနေတစ်ဆင့်သွားမယ်ဆိုရင်တော့နိုင်ငံရေးဒါနိုင်ငံရေးကတော့ကျွန်တော်တို့နည်းနည်းဒီကမ်းလေးနဲ့ဖြေပြမယ်လို့ထင်နေကြ
ရခိုင်ဒေသမှာလူမျိုးရေးပဋိပက္ခတွေဖြစ်ပွားပြီးနောက်ပိုင်းလူမျိုးရေးပြဿနာတွေထပ်မဖြစ်ဖို့အတွက်ရည်ရွယ်ကတစ်ဖက်နဲ့တစ်ဖက်သဟဇာတဖြစ်အောင်နေထိုင်နိုင်ရေးအတွက်အေအေဘက်ကလည်းကြိုးပမ်းလာသလိုတဖက်မှာလည်းလူမှုအဖွဲ့အစည်းတွေဘက်ကစ조사လှုပ်ဆောင်မှုတွေရှိလာပါတယ်။မနေ့တုန်းကလည်းမွတ်စလင်တက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးရခိုင်လူမှုအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ Company Eve ဆိုတဲ့အစ္စလမ်ဘာသာဝင်တို့ရဲ့ပွဲကိုပထမဆုံးအကြိမ်အနေနဲ့ပူးပေါင်းကျင်းပခဲ့တာမျိုးလည်းလုပ်ခဲ့ပါတယ်ရှင်။
အစ္စလမ်ဘာသာရေးပွဲတော်အင်းနေမတိုင်ခင်မှာရခိုင်မွတ်စလင်ချစ်ကြည်ရဲ့အနေနဲ့ဖမ်းဆီးထားတဲ့မွတ်စလင်ရှစ်ဦးကိုအေအေကပြန်လွှတ်ပေးခဲ့တဲ့တဲ့မတ်စုမောပြောပြပေးခဲ့တာပါ။အင်္ဂါညရဲ့သတင်းပြပုချက်တွေကတော့ဒီလောက်ပါပဲ။ View American အတန်လွှင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။လက်ချင်းတယ်လီယာကပဲဖြစ်ဖြစ် VUE Plus application ကိုဂျောင်းလို့ရယူပါ။
View American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 32 kHz 9393နဲ့9383 line to meter 51 kHz 9885 line to meter 190 kHz 1905တို့ကနေအတန်းလွင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြ American နိုင်ငံရေးအကြောင်းသတင်းဆောင်ပါကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့သတင်းဆောင်ပါတစ်ခုကိုတင်ဆက်ပေးချင်ပါတယ်။ဗြိတိန်နိုင်ငံအရှေ့ဘက်ခြမ်းမှာငှက်တုပ်ကွေးကျနေပြီးပင်လယ်ငှက်အသေးတွေဟာမိုင်400ရှိတဲ့ကန်ယူရန်တစ်လျှောက်ရေမျောကန်တင်ရှိလာနေပါတယ်။သေလောက်အောင်ပြင်းထန်တဲ့ငှက်တုပ်ကွေးဗိုင်းရပ်စ်ကငွေးမြူရေးကြက်ချံတွေကနေတဆင့်ပင်လယ်ငှက်တွေကိုကူးစက်လာပြီးပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းအလျင်မြန်ပြန့်နှံ့လာပါတယ်။ဒါကြောင့်ဗြိတိန်အစိုးရကလုပ်ငန်းအဖွဲတစ်ဖွဲဖွဲ့စည်းပြီးဒီပြင်းထန်လာတဲ့ virus ပိုးကူးစက်နေတာကိုရပ်သွားစေဖို့ကြိုးစားနေတဲ့အကြောင်း AB သတင်းတပုတ်ကိုအခြေခံပြီးမက်ခွာညိုကပြောပြပေးမှာပါရှင
်။ Scotland ရဲ့အရှိတ်ကန်ယူရန်က Best Rock ဆိုတဲ့ကျွန်းငယ်လေးမှာနေကြတဲ့ Torrey ငှက်တွေဟာဒီနှစ်မှာငှက်တုပ်ကွေးထံကိုအလူအလဲခံနေကြရပါတယ်။ Best Rock ကျွန်းဟာကမ္ဘာပေါ်မှာ Northern Gannet လို့ခေါ်တဲ့ဒင်ကြီးငှက်တွေအများဆုံးနေထိုင်ရာအရက်တွေထဲကတစ်ခုဖြစ်ပြီးအကောင်ရေတသိန်းခွဲလောက်ရှိပေမဲ့အခုတော့ထက်ဝက်လောက်ရော့ကျသွားမယ်လို့မှန်းထားပါတ
ယ်။
ဆလီဆန်နေမှာရုတ်တရက်ဒီငှက်တုပ်ကွေးဖြစ်လာတယ်။နောက်တော့ဂါနာမှာရှိတဲ့အရွယ်ရောက်ပြီးတဲ့ဒင်ကြီးငှက်တွေမှာဒီရောဂါတွေ့လာရတယ်
။ဗြိတိန်တဝှမ်းထောင်ပေါင်းများစွာသောပင်လယ်ငှက်တွေဟာငှက်တုပ်ကွေးတံကိုအပြင်းထန်ခံစားနေကြရပြီးနိုင်ငံအရှိတ်ဘက်ကန်ယူရတ်မှာစကော့တလန်ကနေဆာဖစ်အထိငှက်တွေတွေမျောပါတောင့်တနေကြပါတယ်။
Below the lighthouse and off the end of the balustrade there. You know, need to get the message.
ငါတွေတွေတွေ့ရင်လုံးဝမထီမတို့ဖို့ဝေးဝေးနေဖို့ပြည်သူလူထုကိုအသိပေးထားဖို့လိုပါတယ်။ဘလောက်ထိယောဂဘိုးကူးစက်နေပြီလဲဆိုတာလေ့လာကြရမှာဖြစ်ပါတယ်။အဲဒီကနေတစ်ဆင့်ဒီယောဂရဲ့နောက်ွယ်က virus အကြောင်းပိုးပြီးတော့နားလည်လာတော့မှရှေ့ဆက်ပြီးဘာလုပ်နိုင်မလဲဆိုတော့နောက်ထပ်လုံးစရာအဆင့်တွေရှိမရှိကိုသိရမှာပါ
။ Britain ဆိုရရဲ့ထုတ်ပြန်ချက်အရ Scotland နဲ့ Britain ရဲ့တခြားဒေသတွေမှာတွေ့ရတဲ့ virus ဟာHPAI လို့ခေါ်တဲ့သေစေနိုင်လောက်အောင်ပြင်ထန်တဲ့ငှက်တုပ်ကွေးဗိုင်းရပ်စ် H5N1 အမျိုးအစားဖြစ်ပါတယ်။အခုခါမှာကန့်သတ်စည်းကမ်းတွေ၊ကာကွယ်တားဆီးရေးစီမံချက်တွေချမှတ်ပြီးတချို့ဘေးမဲ့တော်တွေကိုလည်းအသွားအလာကန့်သတ်လိုက်ပါတယ်။ဒီဗိုင်းရပ်စ်ဟာကြက်ငှက်မွေးမြူရေးခြံတွေကတဆင့်ပြန့်နှံ့လာတယ်လို့ယူဆထားပါတယ်။ငှက်တွေနေရာပြောင်းရွှေ့ကြတဲ့ရာသီမှာဒီရောဂါကအကြီးအကျယ်ကူးစက်ပြန့်နှံ့ခဲ့တာဖြစ်ပါတယ်။တုပ်ကွေးမိနေတဲ့ငှက်တွေကငှက်ကောင်းတွေကြားထဲမှာယွန်းနှောနေတာကနေယောဂါပြန့်နှံ့သွားခဲ့တဲ့အကြောင်းသူကပြောပါတယ်။ငှက်နာကြနေတဲ့အများစုကတော့ပင်လယ်ထဲပြုတ်ကျကုန်ပြီးငှက်သည်တွေကကမ်းပေါ်မှာလာပြီးတော့တောင့်တင်းနေကြတယ်လို့လည်းပြောပါတယ်
။ So that's a huge number of birds that's dying and these are adult birds. So
ငှက်တွေအများကြီးတည်တည်ပျက်စီးနေတာနဲ့အရွယ်ရောက်နေတဲ့ငှက်တွေအများကြီးလည်းတည်နေအောင်မယ်ဆိုရင်ဒါကငှက်ပေါက်ဖွားနှုံးကိုလည်းလက်ရှိအတိုင်းဆက်ထိန်းထားနိုင်မှာမဟုတ်ပါဘူးအခုဘာဖြစ်နေတယ်လဲဆိုတော့ကိုတွေးလိုက်မိရင်အတော်လေးစိတ်မကောင်းဖြစ်ရပါတယ
်ငှက်တုပ်ကွေးယောဂါပိုးဟာနှုတ်တိုက်သရဝါတွေမှာပြန့်နှံ့ကူးစက်ပြီးလူရေစီကူးစက်တယ်ဆိုပေမဲ့အလွန်နေပါပြီးအဓိကကူးစက်ခံရသူတွေကကြက်ငှက်မွေးမြူရေးလှုပ်သားတွေဖြစ်တယ်လို့သိပ္ပံပညာရှင်တွေကဆိုပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ငှက်တုပ်ကွေးဆိုင်ရာဌာနကပြီးခဲ့တဲ့ဧပြီလအတွင်းငှက်တုပ်ကွေးဆိုင်ရာထုတ်ပြန်ချက်အသစ်မှာ2003ခုနှစ် January လကနေ2022ခုမတ်လ31ရက်နေ့အထိကမ္ဘာတဝန်းငှက်တုပ်ကွေး H5N1 ကူးစက်ခံရသူပေါင်း863ယောက်ရှိတယ်လို့ဖော်ပြထားပါတယ်။ဒီဗိုင်းရပ်စ်ကိုနိုင်ငံပေါင်း18နိုင်ငံမှာတွေ့ခဲ့ရပြီးဒီကမ္ဘာလုံးမှာသေဆုံးသူ455ယောက်ရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒီနှစ် January လမှာတော့ဗြိတိန်မှာစပြီးတော့တွေ့လာရတဲ့အကြောင်းကိုလည်း WHO ကထုတ်ပြန်ထားပါဗျ။လူတိုင်းရဲ့စိတ်ထဲမှာ COVID-19 ကပ်ရောဂါအကြောင်းမေ့မရနိုင်သေးတဲ့အချိန်အခုလိုငှက်တုပ်ကွေးကူးစက်မှုများလာလေလေဒီဗိုင်းရပ်စ်ကလူတွေကိုကူးစက်နိုင်တဲ့ကပ်ရောဂါဖြစ်လာနိုင်ခြင်းပိုများလာတာကစိတ်ပံပညာရှင်တွေအတွက်အဓိကရက်မအေးစရာဖြစ်လာနေတာပါ။ပြီးခဲ့တဲ့လထဲမှာတော့ဗြိတိန်အစိုးရက H5N1ငှက်တုပ်ကွေးယောဂါပိုးကူးစက်ပြန့်နှံ့မှုကိုကာကွယ်တားဆီးရေးလုပ်ငန်းအဖွဲ့တစ်ခုဖွဲ့စည်းလိုက်ပါတယ်။ ဗြိတိန်ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီး George Austin ကလည်းကူးစက်ယောဂထိန်းချုပ်ရေးကသာတခုတည်းသောနည်းလမ်းဖြစ်တယ်လို့ဆိုပါတယ
် Put in place the type of restrictions we can to protect captive birds for obvious reasons so generally
အစိုးရတရားအနေနဲ့ငှက်ပေါင်နှုတ်ကိုကာကွယ်ဖို့လုပ်ပေးနိုင်တာအရန်ကိုနည်းလွန်ပါတယ်ကျွန်တော်အနေနဲ့တိတာထင်ရှားတဲ့အကြောင်းအရာတွေရှိနေတာကြောင့်လောင်ထားတဲ့ငှက်တွေကိုကာကွယ်ပေးနိုင်ဖို့အတွက်ကန့်သတ်ချက်တွေကိုမချမှတ်နိုင်ပါဘူးပြောရရင်တော့အခုလိုမျိုးဖြစ်ပျက်နေတာကိုထိန်းသိမ်းနိုင်ပါမလားဆိုတာကိုပဲစိုးရိမ်နေမိပါတယ်ကျွန်တော်တို့အားကိုးကြရမှာကသဘောအရခုခံအားဖွံ့ဖြိုးတိုးတက်လာပြီးတော့ဒီယောဂဖြည်းဖြည်းချင်းပျောက်ွယ်သွားဖို့ပါအဲ့လိုမျိုးဖြစ်လာစေချင်ပါတယ်အရင်တုန်းကလည်းဒါမျိုးဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဒီယောဂပိုးဟာအလွန်မင်းပြန့်နှံ့နေတယ်လို့တောငှက်အမြောက်များမှလည်းကူးဆက်နေတာကစိုးရိမ်စရာဖြစ်နေတာကတော့ထင်ရှားပါတယ
်ဗြိတိရှ်ကန်ယူရန်တခြားဖြစ်ပျက်နေသမျှအလုံးစုံကိုတော့အချိန်တစ်ခုအထိလူတွေကသိနိုင်ကြအောင်မှာတော့မဟုတ်ပါဘူးရှင်
ဗြိတိန်နိုင်ငံအရှိတ်အဝါချမှာငှက်တုပ်ကွေးသတင်းဆောင်ငါတို့ကွေးတင်းဆောင်ပါကိုမခွာညို့ပြပြပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခဏတွေကိုတင်ဆက်ပေးသွားပါပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါမတိုင်ခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုတင်ဆက်ပေးကြပါတယ်သီရိလင်္ကာနိုင်ငံမှာနိုင်ငံစီးပွားပြတ်သုံးရတဲ့အခြေအနေကိုမကျေနပ်တဲ့ပြည်သူတွေတမရအိမ်တော်တွေအထိဝင်ပြီးဆန္ဒပြနေကြပါတယ်စပိန်နွားရိုင်းဖမ်းပွဲတော်မှာနွားဝေခံနေရလို့လူတွေတက်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုမအေးသနာကျော်စူးစီးတင်ဆက်ပေးထားပါတယ်ရှင
်ကိုဗစ်ကပေးကအစတရုတ်နိုင်ငံအခြေတွေပြန်မဆက်နိုင်တာအဆုံးအကြောင်းရင်းမျိုးစုံနဲ့အစားတောင်းတဲ့လောင်စာပြက်လက်ပြီးတော့စီးပွားရေးပြိုကျရတဲ့သီရိလင်္ကာနိုင်ငံမှာတမရနဲ့ဝင်ကြီးချုပ်ရာထုကဆင်းပေးဖို့သဘောထူလိုက်ရတာပါသီရိလင်္ကာနိုင်ငံမှာပြိုလဲကျတဲ့နိုင်ငံစီးပွားရေးအခြေအနေကိုဒေါသထွက်နေကြသူတွေကိုလံဘိုမြို့တော်ကတမရအင်တော်ကိုဝင်ရောက်စီးနင်းခဲ့ကြပါတယ်ဇူလိုင်လ9ရက်နေ့စနေနေ့ကတော့နိုင်ငံတော်အလံကိုခြုံထားသူတွေပါဝင်ဆန္ဒပြသူတွေအင်တော်ထဲဝင်ရောက်ပြီးတော့အခန်းထဲဝင်ထိုင်နောက်ပြီးတော့ရေကူးကန်နဲ့ခုံချနဲ့ရှိခဲ့ကြပါတယ်ဝင်ကြီးချုပ်ရနေဝစ်ခရမစင်ကအင်းနဲ့မိရှုခံခဲ့ရပါတယ်အဲ့လိုဖြစ်ပြီးပြီးချင်းပဲဝင်းကြီးချုပ်ကယာရုကနှုတ်ထွက်ပြီးမယ်လို့သူယုံကကြေညာခဲ့ပါတယ်။တမရဂိုတာဘာယာရာဂျာပတ်ဆယ်ကတော့ဇူလိုင်လ23ရက်နေ့ဗုဒ္ဓဟူးနေ့မှာယာရုကဆင်းပြေးမယ်လို့ပြောထားပြီးတော့ဇူလိုင်20မှာတမရသူကိုရွေးချယ်ဖို့လွှတ်တော်ဥက္ကဋ္ဌကပြောထားပါတယ်။ဆန္ဒပြခေါင်းဆောင်တွေကတော့သူတို့တမရနဲ့ဝင်းကြီးချုပ်တကယ်ယာရုကထွက်ပြေးတဲ့အထိသူတို့ရဲ့နေအိမ်တွေမှာဆက်ပြီးတော့နေရာယူထားမယ်လို့ပြောနေပါတယ်။သီရိလင်္ကာနိုင်ငံမှာကလောင်စာစီတင်သွင်းဖို့လုံးဝငွေတပြားတစ်ချက်မှမကျန်တော့အောင်ဖြစ်သွားပြီးတော့စားသုံးစီရဖို့တောင်ဆိုင်တွေမှာတန်းရှည်ကြီးစီးပြီးတော့ဝယ်ကြရတာဖြစ်ပါလေငွေချေးဖောင်းပွားနှုန်းကအရင်လမှာ50လီတာမှ600ခန်းတော့မြင့်တက်သွားပြီးတော့နောက်လာတွေမှာ80ရာခိုင်နှုန်းအထိမြင့်တက်နိုင်တယ်လို့ဗဟိုဘဏ်ကသတိပေးထားတာပါအခုလိုမျိုးသီရိလင်္ကာနိုင်ငံမှာစီးပွားရေးနလန်မထူနိုင်တာကသမရရဲ့စီမံခန့်ခွဲမှုညံ့ဖျင်းလို့ဖြစ်ရတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်ရုရှားနိုင်ငံမော်စကိုမြို့တော်ကအကောင်းဆုံးဇင်ခန်ဟိုတယ်တစ်ခုဖြစ်တဲ့ Ritz Carlton Hotel ကိုနာမည်ပြောင်းလိုက်ရပါတယ်ယူကရိန်းနိုင်ငံကိုရုရှားတို့ဝင်ရောက်ကျူးကျော်တိုက်ခိုက်မှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ Marriott International နိုင်ငံတကာဟိုတယ်လုပ်ငန်းကြီးကရုရှားနိုင်ငံတွေကသူတို့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်လို့ဖြစ်ပါတယ်ရင်းမြင်းနဲ့မလန်မကန်းမှာတည်ရှိတဲ့ The Ritz Carlton Moscow Hotel ကို The Carlton Moscow လို့နာမည်ပြောင်းလိုက်ပါတယ်။ website လိပ်စာကိုလည်းအစ်စ် carltonmoscow.com ဆိုတဲ့စာမျက်နှာအစ်စ်နဲ့အမှတ်သားတစ်စိတ်ကလည်းအစ်စ်ဖြစ်ပါတယ်။ဒီ hotel ရဲ့အခန်းတွေကနေ Kremlin နန်းတော်ကိုလမ်းမြင်နေရလို့လည်းဒီ hotel ပို့ပြီးတော့နာမည်ကြီးတာပါ။ဒီ hotel ကို Marriott International ရဲ့ကုမ္ပဏီကွဲ Ritz Carlton Hotel Company ကစီမံလည်ပတ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လမှာယူကရိန်းပြည်သူတွေကိုထိခိုက်ရတဲ့ဆိုးရွားလာတဲ့အကြမ်းဖက်မှုကြောင့်အမတမစိတ်ထိခိုက်ရတယ်လို့ Marriott International ကပြောထားခဲ့တာပါ February 24ရက်နေ့မှာယူကရိန်းကိုကျူးကျော်ဖို့ရုရှားသမ္မတပူတင်မင်းနဲ့ရုရှားတပ်တွေထိုးစစ်ဆင်ကလေးကရုရှားနိုင်ငံတွေကအနောက်နိုင်ငံကုမ္ပဏီကြီးတွေထွက်ရင်ထွက်မထွက်ရင်လည်းလုပ်ငန်းတွေဆိုင်းထားကြပါတယ်ထိုင်ဝမ်လေတဲ့ရဲ့ပြည်ရင်းတို့လေးချင်ရဲ့တိုက်လေရင်တွေဖြစ်ပါတယ်။တရုတ်ဆိုရကသူ့ပိုင်နဲ့ဖြစ်တယ်လို့ပြောထားတဲ့ထိုင်ဝမ်မှာကိုရိုင်းဒီဇိုင်းဆိုရင်ကိုရိုင်းထုတ်လေးချင်ရဲ့တိုက်လေရင်တွေကိုဇူလိုင်6ရက်နေ့ကထုတ်ပြလိုက်ပါတယ်။အ 85 Brave Eagle ကြက်လီရင်ကိုထိုင်ဝမ်အစိုးရပိုင်းအာဂါဒါဆက်မှုဖွံ့ဖြိုးရေးကော်ပိုရေးရှင်းကထုတ်လုပ်တာဖြစ်ပြီးတော့2020ခုနှစ်ကစလို့စမ်းသပ်ပြန်ပန်းနေကြတာပါဒီလီရင်ဒစင်တိဆောက်ခါကထိုင်ဝမ်ဒေါ်လာ 68.6 ဘီလီယံအမေရိကန်ဒေါ်လာတန် 2300 ကုန်ကြပါတယ်အခုလက်ရှိလီရင်တွေတဲ့ပိုအစ်စ်မြင့်တဲ့မြေပြင်မှာတိုက်ခိုက်ရေးစွမ်းရည်ရှိပြီးတော့ထိခိုက်မှုဖြစ်နိုင်ခြင်းများတဲ့လေယာဉ်အဟောင်းတွေကိုဒီလေယာဉ်သစ်တွေနဲ့လဲမှာပါထိုင်ဝမ်စစ်တပ်ဟာအများအပြားအမေရိကန်ကပစ္စည်းတွေကိုအသုံးပြုတာဖြစ်ပါတယ်စစ်တပ်အစ်စ်မြင့်ခင်မီရေးလှုပ်ဆောင်နေတဲ့တရုတ်နဲ့အပြိုင်ထိုင်ဝမ်သမ္မတကပြည်ရင်းထုတ်အစ်စ်မြင့်ကာကွယ်ရေးလုပ်ငန်းဖွံ့ဖြိုးရေးတွေအခုဦးစားပေးလုပ်နေတာဖြစ်ပါတယ်ရှင်ပင်နယံတံပလူနာမီကတပတ်ကြာဆန်ဖမင်နေရိုင်းတပ်ပွဲမှာဒီနေ့လာနေဇူလိုင်လ7ရက်နေ့ကတော့လူ3ဦးနွားဝေခံရပြီးတော့အများပြတန်ရာရရှိခဲ့ပါတယ်ဒေသစံတော်ချိန်မနေ့8နာရီမှာနှသောကြီးကိုလွတ်ပေးလိုက်ပြီးတော့အဲ့လိုထိခိုက်မှုဖြစ်တာပါလွတ်ပေးပြီးချင်း3မိနစ်ကြာမှာနွားရောနောက်ပြီးတော့အဲ့ဒီမှာပါဝင်ပြေးကြတဲ့သူတွေပါနေရိုင်းတပ်ကျိုးခွင်းတွေကိုရောက်သွားကြပြီးတော့အဲ့3မိနစ်ကြာမှာလူ6ဦးမကတန်ရာရသွားခဲ့ပါပြီတနေ့ရမှာတော့ရသိုးကြီးတကောင်ကလမ်းကြောင်းကနေသွေဖဲပြီးတော့လူတွေနောက်ကိုလမ်းချင်းချင်းကြားထဲမှာဝင်ပြောလိုက်ခဲ့ပါတယ်။စေဘာသားခါကနသိုးချံကနသိုးတွေကိုဒီတနေ့လာနေပွဲမှာတုံးတာဖြစ်ပြီးတော့အဲ့ချံကနွားတွေကဆန်ဖမင်းပွဲတော်မှာအနေအကြီးဆုံးကြောက်စရာအကောင်းဆုံးအကောင်တွေဖြစ်နေနာမည်ကျော်ပါတယ်။နှစ်ပေါင်း30ကာလအတွင်းမှာအဲ့ချံကနွားတွေကြောင့်လူ59နွားဝေခံခဲ့ရပြီဖြစ်ပါတယ်။စနေနေ့ဇူလိုင်လ9ရက်နေ့မှာကျင်းပတဲ့ပွဲကလည်းတနေ့လာနေပွဲလောက်မကြည့်ပေမဲ့လေလူ3ဂျိုနဲ့ပက်ခံရပြီးတော့ခုနှစ်ဦးကပြုတ်ကြတာတို့တနင်းခံရတာတို့ ਨੇ ထိခိုက်ဒဏ်ရာရလို့ဆေးရုံရောက်ခဲ့ပါတယ်ဇူလိုင်လ9ရက်နေ့ကနေ14ရက်နေ့ထိနှစ်စဉ်ကျင်းပတဲ့ဒီပွဲတော့က2020နဲ့2021ခုနှစ်တုန်းကတော့ကိုဗစ်ကပ်ဘေးကြီးကြောင့်မကျင်းပလိုက်ရပါဘူးဒီနှစ်မှာမှဒီပွဲကိုပြန်ကျင်းပနိုင်တာဖြစ်ပြီးတော့ဒီပွဲကိုပြည်ရင်းပြည်ပကနေလူတွေအများကြီးလာပြီးတော့ဆင်နွှဲကြတာဖြစ်ပါတယ်
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမတ်ဧသနာကျော်တင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုနားဆင်အောင်ပါဒီတစ်ပတ်မှာတော့လွှတ်တော်စည်းနှင်းမှုတက်တမကြိမ်မြောက်ဂျာနာပွဲဆက်ကျင်းပမယ့်အကြောင်းပြောပြပေးထားပါတယ်ပြီးခဲ့တဲ့2022ခုနှစ် January 6ရက်အမေရိကန်လွှတ်တော်စည်းနှင်းခံရမှုကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီမှာဒီကနေ့အင်္ဂါနေ့မှာနောက်ထပ်ဂျာနာပွဲကျင်းပဖို့ပြင်ဆင်နေပါတယ်လွှတ်တော်စည်းနှင်းမှုမှာပါဝင်တဲ့လူဖြူကြီးစိုးရေးဝါဒအဖွဲ့တွေလက်ရာဆွေရောက်အဖွဲ့တွေနဲ့ဆက်နွယ်ပြီးအဓိကအယုံဆောင်စိုက်မယ်လို့မျှော်လင့်နေပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအင်ဖြူရောထိတ်တန့်တရားရေးအကြံပေးတာဝန်ယူခဲ့တဲ့ရှေ့နေတယောက်ကိုတကားပိတ်စစ်ဆေးခဲ့ပြီးအခုတက်တမအကျိန်ဂျာနာဝဲကျင်းပါတာပါ။ VOA သတင်းတော် RH RR ဘာစာဒီသတင်းပေးပို့ထားတာကိုကိုသိန်းထိုင်ကိုပြောပြပေးပါရှင
်။ဟုတ်ကြံဒီကဝါရှင်တန်မြို့တော်ကအင်ဂျီရောဥရီဂျန်ဘေးရာရှိအောင်ပက်စစ်ပိုလီနီရောက်လာပြီးဇူလိုင်6ရက်ဂျာနာစစ်ဆေးတဲ့ကော်မတီရှေ့မှောက်မှာတကားပိတ်တက်တည်ထွက်ဆိုခဲ့ပါတယ်ပက်စစ်ပိုလီနီဟာအရင်ကသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ထိတ်တန့်ရှေ့နေသူဖြစ်ပါတယ်အရင်အင်ဂျီရောဝန်ထမ်းကြီးဟာရာရှိချုပ်ရဲ့ထိတ်တန့်ကိုရဲ့ရာရှိသူကလည်းသမ္မတဟောင်းဒေါ်နယ်ထရန့်ဟာ2020သမ္မတရွေးကောက်ပွဲသူရှုံးနေတဲ့အချိန်ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့တာကြောင့်အကြီးအကျယ်ဒေါသနဲ့စိတ်ဆိုးခဲ့တဲ့အကြောင်းတွေကိုတက်တည်ထွက်ဆိုခဲ့ပါတယ်။သူ့ကိုထောက်ခံသူတွေလွတ်တော်ဘက်ကိုချီတက်မယ်ဆိုရင်တရားရည်အရာအကြီးအကျယ်ကျိုးဆက်တွေရင်ဆိုင်ရမယ်ဆိုတာကိုသမ္မတဒေါ်နယ်ထရန့်ရဲ့ဥပဒေကြံပေးစစ်ပိုလီနီကသတိပေးခဲ့တဲ့အကြောင်းအင်မီရိုကိုရေးအရာရှိအောင်ကက်ဆတီဟာချီဆန်ကထွက်ဆိုသွားခဲ့ပါတယ်။လွတ်တော်ကိုတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေ့ကရှင်းနေဘက်စစ်ပိုလီနီကစဉ်းစားမိသမျှရာဇဝတ်မှုမျိုးစုံနဲ့တရားစွဲတာကိုခံရတော့မယ်ဆိုပြီးသမ္မတထရန့်ကိုသတိပေးခဲ့တဲ့အကြောင်းလဲကက်ဆတီဟာချီဆန်ကတက်တည်ထွက်ဆိုသွားခဲ့တာပါစုံစမ်းစစ်ဆေးကော်မတီမှာပါဝင်တဲ့ Republican ဟောလွတ်တော်မတ် Arden Kessinger ကတော့တင်းငွေတွေကABC ရုပ်သံကိုအခုလိုပြောပါလေ
You'll see over the next couple hearings
ရှေ့လာမဲ့ဂျာနာပွဲတစ်ခုနှစ်ခုမှာသူပြောတာတွေကိုတွေးရပါလိမ့်မယ်ဒေဂျာတာကတော့အစင်ခန်းစာတွေမှာတွေးရတဲ့အတိုင်းတခြားသူတွေပြောဆိုတာနဲ့ကွဲလွဲချက်ရရှိမှာမဟုတ်ပါဘူးဂျာနာတွေတော့စုံစမ်းစစ်ဆေးကော်မတီကပဲဆက်ပြောပါလိမ့်မယ
်တပတော်ဒေါ်လေထွန်းကတော့လွတ်တော်စီနေမှုကိုစုံစမ်းနေတဲ့ကော်မတီဟာပါတီဇွဲတွေနဲ့ ဟန်ပြလုပ်နေတာဖြစ်ပြီးတမင်ထိုးနဲ့တိုက်ခိုက်ဖို့လုပ်နေတဲ့အဖွဲ့ဆိုပြီးဆွဆွဲပြောဆိုပါတယ်သူတီထောင်ထားတဲ့ truth ဆိုတဲ့လူမှုကွန်ရက်ကနေအိမ်မြူတော်တရားရေးကြံပြီးနိုင်ငံတော်ရဲ့ရှေ့နေဆိုတဲ့အင်မတန်ရေးကြီးတဲ့သူကတနေ့ပါတီဇွဲတွေနဲ့ရှေ့တန်းတင်ပြီးဖြောင်တိုက်ခဲ့တဲ့ကော်မတီရှေ့မှာဖွင့်ချပြောဆိုမဲ့သူဖြစ်နိုင်မယ်လို့ထင်ခဲ့ရင်အမေရိကန်ပြည်ထောင်စုရဲ့အနာဂတ်သမ္မတသည်ဖြစ်လာမဲ့သူကအဲ့ဒီအိမ်မြူတော်တရားရေးအကြံပေးနဲ့မချွတ်မချန်အရေးကြီးတဲ့ကိစ္စတွေကိုဘာလို့ပြောဆိုဆွေးနွေးပါမလဲဆိုပြီးသမ္မတထရန့်ကလူမှုကွန်ရက်မှာရေးသားခဲ့ပါတယ်သမ္မတဟောင်းဒေါ်နယ်ထရန့်တာဝန်ယူခဲ့တဲ့ကာလလူသိရှင်ကြားမကြာခဏတိုက်ခိုက်ပြောဆိုလေးရှိတဲ့အရင်ဖက်ဒရယ်အစိုးရစုံစမ်းရေးဘျူရို FBI ဒါရိုက်တာဟောင်းဂျိမ်းစ်ကော်မီနဲ့ဒူဒါရိုက်တာအန်ဒရူးမက်ဂေဘယ်ရိုရဲ့အခွန်ဆောင်တဲ့ဆင်းတွေကိုအသေးစိတ်စဉ်းစားဝင်ဖို့အမေရိကန်ပြည်ထောင်စုအခွန်ဘဏ္ဍာဌာန IRS ကတောင်းဆိုလာပြီးလဲပြီးခဲ့တဲ့သတင်းပတ်တွင်မှဖြစ်ပျက်ခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့အမေရိကန်ခေတ်သစ်သမိုင်းမှာအခွန်ဆောင်တာကိုလူသိရှင်ကြားတရားဝင်ထုတ်ပြပြတဲ့ပထမဆုံးသမ္မတဖြစ်ပါလေ။ဒေဒေါ်တွင်သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်အနီးကချန်ပီတူဖြစ်ခဲ့တဲ့ Steve Bannon ကပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်လွှတ်တော်စီးနင်းမှုကိုစုံစမ်းစစ်ဆေးနေတဲ့ Comedy Show သူတက်တည်ထွက်ဆိုမှုအစဉ်အသင်းဖြစ်ပါပြီဆိုပြီးပြောဆိုလိုက်ပါလေ။အပိုင်းလူမှာပဲသူ့ဘက်ကသဘောထားပြောင်းလဲသွားပြီးအခုလိုတက်တည်ထွက်ဆိုမယ်လို့ကြေညာလိုက်တာပေါ့။ Steve Bannon ဟာသမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်2018ခုနှစ်ကမဟာဗျူဟာဆိုင်ရာအကြံပေးဖြစ်တာဝန်ယူခဲ့တဲ့အတင်းဌာနတိုင်းဝိုင်းကြီးချထင်ရှားတဲ့သူတစ်ယောက်ဖြစ်ပါလေ။သူဟာလွှတ်တော်ရှိတက်တည်ထွက်ဆိုမှုပြက်ကွက်တာမှတ်တမ်းထောက်ထားပြီးဖေးဖို့ညှင်းဆန္ဒတွေကြောင့်လာမယ့်ဇူလိုင်လ17ရက်နေ့မှာရုံးတင်စစ်ဆေးခံရဖို့စစ်ခေါ်တော်ကံစားအောင်ပါခင်ဗျာ
ဒေတာကိုပြောပြပေးသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ကြရတာပါအခုဆက်ပြီးတော့ကမ္ဘာတလွားခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြင်ကွင်းကျယ်မှတ်စုကိုဆက်ပြီးတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာ2021ခုနှစ်နှစ်စာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအိန္ဒိယချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်လို့အများကဘလို့ရှုမြင်ကြပါသလဲမြန်မာမူဝါဒအတိုင်းအဝန်ရဲ့အမြင်အမျိုးမျိုးကို ISB မြန်မာကစစ်တမ်းကယူထားတာပါအသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင်ကွင်းကျယ်မှတ်စုများအဖြစ်အပိုင်းလိုက်တင်ဆက်ပေးသွားမှာပါရှင်
တရုတ်မြန်မာဆက်ဆံရေးကိုမြမမူဝါဒအတိုက်ဝန်းကဘယ်လိုမြင်သလဲအာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းတရုတ်မြန်မာဆက်ဆံရေးအပေါ်ဘယ်လိုမြင်ကြသလဲသိနိုင်ဖို့စစ်တမ်းတရက်ကောက်ယူခဲ့ပါတယ်စစ်တမ်းကို ISP မြန်မာကကောက်ယူခဲ့တာဖြစ်ပြီးမြမမူဝါဒအတိုက်ဝန်းနဲ့ပါဝင်နေသူတွေကိုပဲရွေးချယ်ဖြည့်ဆို့စေခဲ့ပါတယ်စစ်တမ်းမှာမြမမူဝါဒအတိုက်ဝန်းကလူပုဂ္ဂိုလ်215ဦးဝင်ဖြည့်ခဲ့ပြီးသူတို့ရဲ့အမြင်တွေကိုအပိုင်းလိုက်ဖော်ပြသွားပါမယ်အိမ်နီးချင်းကောင်းမှုရှုမြင်ခြင်းမရှိစစ်တမ်းဖြေခဲ့သူတွေက55ရာခိုင်နှုန်းဟာတရုတ်နိုင်ငံကိုအိမ်နီးချင်းကောင်းမဟုတ်ဘူးလို့ရှုမြင်ကြပါတယ်ဒါပေမဲ့40ရာခိုင်နှုန်းကတော့တရုတ်ဟာအိမ်နီးချင်းကောင်းဖြစ်တယ်လို့ယူဆခဲ့ပါတယ်စီးပွားရေးအရလွှမ်းမိုးခံရမှုကအဓိကစိန်ခေါ်ချက်ဖြစ်နေမြန်မာတရုတ်ဆက်ဆံရေးမှာစီးပွားရေးအရလွှမ်းမိုးခံထားရခြင်းကအဓိကစိန်ခေါ်မှုဖြစ်တယ်လို့ယူဆကြပါတယ်။ဖြူစသူအားလုံးရဲ့39ရာခိုင်နှုန်းကအဲ့ဒီလိုယူဆခဲ့တာပါ။31ရာခိုင်နှုန်းကတော့ပထဝီနိုင်ငံရေးအရလွှမ်းမိုးခံရမှုဟာအဓိကစိန်ခေါ်မှုဖြစ်တယ်လို့ဖြေကြပါတယ်။လက်နက်ကင်ပဋိပက္ခတွေမှာတရုတ်နိုင်ငံကပါဝင်ဆွတ်ဖက်နေခြင်းကလည်းစိန်ခေါ်မှုဖြစ်တယ်လို့ယူဆသူ19ရာခိုင်နှုန်းရှိပါတယ်။အိန္ဒိယသမုဒ္ဒရာ၌ပထဝီနိုင်ငံရေးအရာလွှမ်းမိုးနိုင်ရေးအကျိုးစီးပွားအိန္ဒိယသမုဒ္ဒရာမှာပထဝီနိုင်ငံရေးအရာလွှမ်းမိုးနိုင်ရေးကမြန်မာနဲ့ဆက်ဆံရေးမှာတရုတ်နိုင်ငံကရလိုတဲ့အဓိကအကျိုးစီးပွားအဖြစ်မြင်ကြပါတယ်ဖြေဆိုသူ46ရာခိုင်နှုန်းကဒီလိုမြင်ခဲ့တာဖြစ်ပြီးအများစုဖြစ်ခဲ့ပါတယ်မြန်မာနိုင်ငံရဲ့တဘာဝတယံဇာတအရင်အမြင့်ရရှိရေးအားလည်း တရုတ်နိုင်ငံကရကျင်တဲ့အကျိုးစီးပွားလို့ယူဆသူ28ရာခိုင်နှုန်းရှိပါတယ်16ရာခိုင်နှုန်းကတော့ယူနန်ပြည်နယ်ပင်လယ်ရေကြောင်းထွက်ပေါက်ရနိုင်ရေးဟာတရုတ်နိုင်ငံကရလိုတဲ့အဓိကအကျိုးစီးပွားအဖြစ်မြင်ကြပါတယ
်တရုတ်မြန်မာဆက်ဆံရေးသဘောထားအမြင်ကို ISP မြန်မာကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုနားဆင်ရအောင်ပါဒီတော့မှာတော့တဘာဝကိုအနီးကပ်ခန်းစားနိုင်မဲ့မီးရထားဟိုတယ်အကြောင်းတင်ဆက်ပေးထားပါတယ်တောင်အာဖရိကနိုင်ငံခရူးကအမျိုးသားတဘာဝဘေးမဲ့တော်ကြီးတွေကသမိုင်းဝင်တရားကြီးပေါ်မှာနှစ်ပေါင်း100နီးပါးသက်တမ်းရှိတဲ့မီးရထားဟောင်းကြီးကိုဇင်ခံတဲခိုကန်အဖြစ်အသွင်ပြောင်းပြီးလာတဲခိုသူတွေတဘာဝအလှကိုခန်းစားနိုင်အောင်ဖန်တီးပေးထားပါတယ်မတ်စုမြန်မွန်ကကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာတင်ဆက်ပေးထားပါတယ
်တောင်အာဖရိကနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ခရူဂါအမျိုးသားတဘာဝဘေးမဲ့တော်ကြီးဟာဆာဖာရီခီးထွက်သူတွေအသွားများတဲ့ဘေးမဲ့တော်ကြီးတစ်ခုဖြစ်ပါတယ်ဒီဘေးမဲ့တော်ကြီးတွေက safe မြကြီးပေါ်ဖြတ်ဆောက်ထားတဲ့ဆလာတီတရားကြီးပေါ်မှာတော့ခရူဂါရှလက်တီတရားပေါ်ကမီယထားလို့နာမည်ပေးထားတဲ့ထူးခြားတဲ့ဟိုတယ်တစ်ခုကိုတွေ့ရနိုင်ပါတယ်။မီယထားဟောင်းကြီးကိုဟိုတယ်အသွင်ပြောင်းပြီးတော့တောင်အာဖရိကနိုင်ငံရဲ့သဘာဝအလှတွေကိုအပေါ်စီးကနေလွတ်လွတ်လပ်လပ်စိန်ခံခန်းစားတဲခိုနိုင်အောင်လို့လုပ်ထားတာဖြစ်ပါတယ်။1920ပြည့်နှစ်ပိုင်းတွေကစလို့ဒီခရူဂါသဘာဝဘေးမဲ့တော်ကြီးတွေကတော်ရိုင်းတရိတ်ဆန်တွေကိုရက်ဝေးရန်နီးကဧည့်သည်တွေကိုလာကြီးခွင့်ပြုထားတာအခုဆိုရင်အနှစ်တရာလောက်ရှိနေပါပြီ။အဲ့ဒီအချိန်တွေတုန်းကခီးတဲ့တွေကိုတင်ဆောင်လာတဲ့မီယထားကြီးတွေတရားပေါ်ကအခုခရူဂါရှလာတီဟိုတယ်လုပ်ထားတဲ့နေရာမှာပဲညအိမ်ရန်နာခဲ့ကြတာပါအခုတရားပေါ်မှာအမြဲတမ်းရပ်ထားတဲ့မီယထားဟိုတယ်ကစူးစမ်းဖို့ရောက်လာမဲ့ဧည့်သည်တွေကိုကြိုဆိုနေတဲ့တစ်ချိန်တည်းမှာလွန်ခဲ့တဲ့အနှစ်တရာလောက်ကဒီကိုလာပြီးတောင်အာဖရိကတောရိုင်းသဘာဝကိုလေ့လာစူးစမ်းခဲ့ကြတဲ့ဧည့်သည်တွေကိုဂုဏ်ပြုထားတာဖြစ်တယ်လို့ခရူဂါရှလာတီတာဝန်ရှိသူတွေကပြောပါတယ်
We have the old South African rail carriages that were upcycled from a train graveyard down in Ladysmith
မြို့မှာရှိတဲ့မီယထားတင်ဆိုင်ကနေအာဖရိကမီယထားဟောင်းကြီးကိုကျွန်တော်တို့ပြန်အသုံးပြုထားတာဖြစ်ပါတယ်။အကဲကိုလက်ရမြောက်လက်မှုပညာရှင်တွေစောက်လို့ရေးဖွဲ့ရင်းနဲ့အတူလက်တွဲပြီးမီယထားဟောင်းကြီးကိုအခုလိုခရူဂါရှာလာတီဟိုတယ်ဖြစ်ပြန်လည်အသက်ဝင်အောင်ဖန်တီးခွင့်ရခဲ့ပါတယ်။
1923ခုနှစ်မှာ South African မီယထားလုပ်ငန်းကြီးကခရူဂါအမျိုးသားဘေးမဲ့တော်ကြီးအပါအဝင်ကိုရက်ကြာမီယထားခီးစဉ်ကိုပြေးဆွဲခဲ့တော့ဆလတီတရားကြီးပေါ်မှာညအိမ်ရန်နာတဲ့ခီးတစ်ထောက်ကရေပန်းအစားဆုံးဖြစ်ခဲ့ပါတယ်။အဲဒါကြောင့်အဲ့ဒီပုံစံမျိုးပြန်လုပ်ထားတာလို့သူတို့ကပြောပါတယ်။အဲ့ဒီချိန်တုန်းကအခုဟိုတယ်ဖြစ်နေတဲ့မီယထားကြီးအပါအဝင် South African မီယထားလိုင်းကမီယထားတွေကနေရာစုံကဧည့်သည်တွေကိုတင်ခေါ်လာပြီးဒီသမိုင်းဝင်တရားကြီးပေါ်မှာနားနေအပန်းဖြေစီခဲ့တာဖြစ်ပါတယ်။2020ခုနှစ်တုန်းကတောင်အာဖရိကနိုင်ငံမှာတင်းကျပ်တဲ့ COVID lockdown သတ်မှတ်ချက်တွေထုတ်ပြန်လိုက်ပြီးတဲ့နောက် Safari Key အတွက်လူသိများတဲ့ခရူဂါဘေးမဲ့တော်ကြီးမှာသူများနဲ့မတူတဲ့ဟိုတယ်ဖွင့်မယ်ဆိုပြီးတော့အကြံရခဲ့ကြတာပါ။မီယထားတွဲကြီးကိုစိန်ခံတဲခိုကန်တွေအဖြစ်အသွင်ပြောင်းထားတဲ့ဟိုတယ်မှာစုစုပေါင်းဟိုတယ်ကန်30ခန်းရှိပါတယ်။နေရံတွေကိုမှန်ကြီးတွေနဲ့လုပ်ထားတာကြောင့်ဧည့်သည်တွေအနေနဲ့မြစ်ပြင်အလှနဲ့တဘာဝအတိုင်းသွားလာနေကြတဲ့တိရစ္ဆာန်မျိုးစုံကိုမြင်နိုင်ပါတယ်။တဲခိုကန်တွေထဲမှာလဲအာဖရိကငွေအသက်တွေလွှမ်းမိုးနေတဲ့လက်မှုလက်ရာမြောက်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ
် I have to say when I started looking at it because when I came here a lot of things were not even
ကျွန်တော်ဒီကိုစရောက်တော့တော်တော်များများမပြီးသေးပါဘူးအခုမြင်နေရတယ်လို့ပြင်ဆင်တွေကကောင်းကောင်းမွန်မွန်မရှိသေးပါဘူးဒါပေမဲ့သူတို့ကဒီနေ့ဒီရက်ဖွင့်မယ်လို့ရက်ပြောပါတယ်အဲ့ဒီချိန်တုန်းကတဲခိုကန်အများစုကပိတ်နေကြခြင်းဖြစ်ပါတယ်ဒါပေမဲ့ဒီကတော့ဒီရက်မှာဖွင့်မယ်လုပ်ငန်းစမယ်လို့ပြောတော့ကျွန်တော်စိတ်ထဲတော်တော်စွန့်စွန့်စားစားလောက်တာပဲလို့ထင်မိပါတယ်။အဲ့လိုအချိန်ကြီးဧည့်သည်တွေလာတဲကြလိမ့်မယ်လို့လုံးဝမထင်ခဲ့မိပါဘူး
။ COVID lockdown တွေလောက်ထားချိန်မှာပြင်ဆင်ဖွင့်ခဲ့တဲ့တရားပေါ်ကမီယထားဟိုတယ်မှာလာတဲသူတွေရှိခဲ့တာကြောင့်ဟိုတယ်ဝန်ထမ်းတွေကိုယ်တိုင်အံ့အားသင့်ခဲ့ကြရတာပါ
။ Ever since we opened we had lots of guests who would be extending
ကျွန်တော်တို့ဟိုတယ်ဆောက်ဖွင့်ကြတဲ့ကတက်ခွေတဲ့ရက်တိုးပြီးတော့နေသွားတဲ့ဧည့်သည်တွေနောက်ထပ်ပြန်လာတဲကြတဲ့ဧည့်သည်တွေအများကြီးပါ။တွေ့ကြုံရင်းတဲ့တက်ခုအိမ်တွေမှာတော့ဒါမျိုးသိဖြစ်လို့ရှိတာမဟုတ်ပါဘူးကျွန်တော်တို့စီမှာတော့ဟိုတယ်ဆောက်ဖွင့်တဲ့ပထမနှစ်မှာတည်းကအဲ့လိုဧည့်သည်တွေရှိနေကြတာပါအ
ာဖရိကသဘာဝဘေးမဲ့တောတွေထဲမှာဆာဖာရီခရီးထွက်ကြသူတွေအတွက် Big 5လို့ပြောကြတဲ့ချင်းသစ်၊ကျသစ်၊ဆင်ကျွဲနဲ့ကြံ့စတဲ့တရိတ်ဆန်၅မျိုးလုံးကိုမြင်တွေ့ရတယ်ဆိုရင်အောင်မြင်တဲ့ခရီးစဉ်လို့ပြောကြပါဗျခရူဂါအမျိုးသားဘေးမဲ့တောကြီးထဲမှာ
အဲ့ဒီ big 5 အကောင်၅မျိုးလုံးကိုတွေ့ရနိုင်တဲ့နေရာမှာမြရထားဟိုတယ်ကြီးရှိတာမို့ဒီမှာလာတဲကြသူတွေတိုင်းကတိတ်ကိုသဘောကျကြတာဖြစ်ပါတယ
် You know I've been many places over the world and never experienced anything like this
တဘာဘောကနေရာတော်များများကျွန်တော်ရောက်ဖူးပါတယ်ဒီလိုမျိုးအတွေ့အကြုံတွေကိုတော့ဗမာမှမရခဲ့ပါဘူးအေးစစ်နားနေနိုင်တယ်တဘောအတိုင်းကျင်လည်ကျက်စားနေကြတဲ့သားရဲသိဆန်တွေကိုကိုယ့်ရဲ့အိတ်ခန်းထဲကနေပြီးတော့လှမ်းကြည့်လို့ရပါတယ်သိဆန်တွေအများကြီးကိုဂရင်းပေါ်မှာထိုင်နေတဲ့တော်တိုင်နေတဲ့ကိုမြင်နေရတာပါ။ဒါမျိုးတွေ့ကြုံကတော့ကဘာဘယ်နေရာမှမရနိုင်မှာမဟုတ်ပါဘူး
။ချင်းသေးတွေချက်သစ်တွေသားကောင်လိုက်ဖမ်းတာရေမြင်းတွေကြက်နေကျွဲတွေရေစိမ့်နေတာကိုတကူးတကစောင့်ကြည့်နေစရာမလိုပဲကိုတဲခိုကန်းထဲမှာအပန်းဖြေအနားယူနေရင်ဘေးကင်းကင်းနဲ့ကြည့်နေနိုင်တာမျိုးအတွေ့အကြုံကတခြားဘယ် safari key မှမရနိုင်မှာမဟုတ်ဘူးလို့ဧည့်သည်တိုင်းလူလူကပြောကြပါတယ်။
We've seen quite a few lodges and things but this is different. I mean this is a train.
ကျွန်တော်တွေ့ဘူးတဲ့တဲခိုကန်းနေတိတ်မနေတော့ပါဘူး။ဒါပေမဲ့ဒီလောက်ထူးခြားတာမတွေ့ဘူးပါဘူး။ရက်နေတဲ့မီးရထားကြီးပေါ်မှာအံ့ဩစရာဇိမ်ခံအတွေ့အကြုံတွေရမယ်ဆိုတာတိတ်ကိုထူးပါတယ်။သွားတဲကြည့်မယ်ဆိုပြီးဆုံးဖြတ်ခဲ့တာပါ
။တောင်အာဖရိကနိုင်ငံမှာကိုဗစ်ကြောင့်ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေထိခိုက်နေခြင်းဖွင့်လှစ်ခဲ့တဲ့ဒီခရူဂါရှလာတီဟိုတယ်ကဒေသခံတွေအတွက်အလုပ်အကိုင်ခွင့်အလန်းတွေကိုလည်းရစေခဲ့ပါတယ်။2022ခုနှစ်ကုန်ပိုင်းမှာကူးစက်မြန် Omicron ကပ်ရောဂါတွေဖြစ်လာချိန်မှာတော့နိုင်ငံတကာခီးသွွားတွေနေသွားတဲ့အတွက်ဟိုတယ်ရဲ့ဝင်ငွေ20ရာခိုင်နှုန်းလောက်ထိခိုက်ခဲ့တယ်လို့ဟိုတယ်မန်နေဂျာက Reuters သတင်းဌာနကိုပြောထားပါတယ်။အခုတော့ကမ္ဘာနိုင်ငံတွေကခီးသွွားကန့်သတ်ချက်တွေကိုပြန်လည်ဖြေလျှော့နေကြပြီဖြစ်လို့နိုင်ငံတကာကခီးသွွားဧည့်သည်တွေပြန်များလာနေပြီလို့ပြောပါတယ်ရှင်။ကျွန်မအစမြတ်မော်မှာ
မဆုမြတ်မွန်ပြောပြပေးခဲ့တဲ့ကမ္ဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအစီအစဉ်တွေမကြခင်ပြီးဆုံးတော့မှမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်ရင်ချင်းနိုင်ကဆက်ပြီးပြောပြပေးမှာပ
ါမြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒီကနေ့အင်္ဂါနေ့မှာရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိသွားပါပြီဒီခီးစဉ်ဟာသူ့ရဲ့ပုဂ္ဂိုလ်ရေးခီးစဉ်သာဖြစ်ကြောင်းရန်ကုန်ရုရှားတန်ယုံက Interfax သတင်းဌာနကိုပြောကြားခဲ့တယ်လို့ AFP သတင်းမှဖော်ပြထားပါတယ်။ဒါ့အပြင်ခီးစဉ်တွင်မှမြမယဉ်ကျေးမှုစင်တာဖွင့်ပွဲမှာပါဝင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။2022ခုနှစ် February လဆရာနာတိမ့်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာတန်ယုံတချို့ကမြန်မာနဲ့တန်တမန်ဆက်ဆံရေးအစ်စ်နေရှော့ချနေချိန်မှာအခုလိုအာနာသိန်းစစ်ကောင်းဆောင်ရဲ့ဒုတိယအကြိမ်မြောက်ရုရှားခီးစဉ်ဖြစ်လာတာပါ။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကဆွဲဆိုတဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ကန့်ကွက်ချက်ကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ ကဇူလိုင်လ22ရက်နေ့မှာအဆုံးဖြတ်ပေးမှဖြစ်ကြောင်းမနေ့ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ဦးဆောင်တက်ရောက်မယ်လို့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်အသက်62နှစ်အရွယ်ထင်ရှားတဲ့စာပေနဲ့ကဗျာဆရာမောင်တာနိုးဟာရန်ကုန်မြို့ SCC ဆေးရုံမှာဒီနေ့ဝါဆိုလပြည့်နေ့ညနေ6နာရီကျော်မှာကွယ်လွန်သွားတယ်လို့ဆရာဦးတာနိုးနဲ့နှိဆက်တဲ့အတိုင်းဝိုင်းကပြောပါရယ်ဆရာမောင်တာနိုးဟာထင်းယူပင်ရိပ်စာအုပ်နဲ့မော်ဒန်စာပေကိုမြန်မာစာပေလောကမှာမိတ်ဆက်ပေးခဲ့သူအဖြစ်ထင်ရှားတယ်လို့သူ့ရဲ့ကာလီနတ်သမီးတို့တန်းကျင်ဆိုတဲ့ကဗျာဟာလည်းအဲ့ဒီအချိန်ကာလလဝဲဝါရီတွေကြားမှာအတော်လေးကြရက်ရိုက်ထင်ရှားခဲ့ပါတယ်။မောင်သိန်ကားဆိုတဲ့ကလောင်အမည်နဲ့ကဗျာတွေရေးသားခဲ့တယ်လို့မောင်တာနိုးကလောင်နဲ့မြန်မာစာအရေးသားဘာသာဗေဒနဲ့စောင်းမတွေပါရေးသားခဲ့ပါတယ်။ဆရာမောင်တာနိုးဟာစကိုင်းအထက်တန်းကျောင်းနဲ့မန္တလေးတက္ကသိုလ်တွေမှာပညာသင်ကြားခဲ့ပြီးရန်ကုန်တက္ကသိုလ်မှာမြန်မာစာနဲ့မဟာဝိစာပွဲရခဲ့ပါတယ်။မန္တလေးလူထုသတင်းစာမှာအက်ဒီတာလုပ်ခဲ့တယ်လို့အထက်မြန်မာပြည်စာရေးဆရာအသင်းရဲ့အမှုဆောင်လည်းဖြစ်ပါတယ်။2016ခုနှစ်အမျိုးသားစာပေတသက်တာစုချီးမြှင့်ခံခဲ့ရပါတယ်ရှင
်။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nexon Loop နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အကျေးဇူးတူပဲတင်ရှိပါတယ်။တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခက်သိမ်းကင်းနေပြီးတော့လိုရာဆန္ဒပြပါစေရှင်။ကျမအလေးပါပါ
This program has come to you from the Voice of America, Washington.